Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA အမေရိကန်အတန်းကနေ2018ခုနှစ်မတ်လ10ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုဝေးမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါမြောက်ကိုရီးယားဘက်ကအခိုင်အမာလူဆောင်တာတွေတွေ့ရမှသာသမ္မတထရမ့်ကခင်ဂျုံဝန်နဲ့တွေ့မှာဖြစ်တယ်လို့သမ္မတအင်ပီရိုကပြောပါတယ်စီးရီးယားကစစ်တပ်နဲ့ဂူတာအရှိပိုင်းကိုအကူအညီပေးခြင်းနှံတွေရောက်သွားပါပြီတပ်ထုတင်သွင်းကုန်တွေကိုအမေရိကန်ကအခွင့်အရေးစီးကျလိုက်တဲ့ပေါ်အာရှနိုင်ငံတွေစိုးရိမ်နေကြပါတယ်ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာလည်းအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမဲလို့ပြောကြားခဲ့တဲ့အပေါ်မှာသုံးသက်ချက်တွေကိုကြားဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့မြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားအဆင့်မြင့်ပညာတင်ကြားနိုင်မဲ့ MOU နားလည်မှုစာကြုံလွှာရေးထိုးပွဲကိုမနေ့ကရန်ကုန်မြို့မှာကျင်းပခဲ့တာနဲ့ပတ်သက်လို့
အဲ့တော့ကျွန်တော်တို့ဒီလူငယ်လူရွယ်တွေကိုပထမဆုံးကျွန်တော်ဒီမြန်မာနိုင်ငံမှာပဲကျွန်တော်တို့ဟိုပထမရွေးချယ်မှုကျွန်တော်လုပ်ပါမယ်လုပ်ပြီးတော့မှကျွန်တ
ော်ဒါကတော့ပညာရေးဝန်ကြီးဌာနကတာဝန်ရှိသူပုဂ္ဂိုလ်တဦးကနေ BOE ကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ရှင်ဒါအပြင်ထိုင်းနိုင်ငံကတရားမဝင်အလုလုနေတဲ့မြန်မာအလုသမား90လောက်အဖမ်းခံရတာနဲ့ပတ်သက်လို့တင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှုရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာအပတ်စဉ်အစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင
်တမရဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့နေနေချင်းဆိုင်တွေ့ဆုံမှုသဘောတူလိုက်တာမှာဘယ်လိုမျိုးအလျှော့ပေးလိုက်လို့ရမှာမရှိခဲ့ဘူးလို့တမရအင်ဂျီရိုကအတောက်ကြာနေမှာလေးနဲ့ပြောပါတယ်အရင်အမေရိကန်ဆိုးရွားတွေတုန်းကမရှိခဲ့တဲ့အင်အားအနေထားနဲ့လှုပ်ဆောင်နေတယ်လို့အင်ဂျီရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကဆိုပြီးထရမ့်အစိုးရကအမြင့်မားဆုံးဖိအားပေးတာကြောင့်မြောက်ကိုရီးယားဟာချိနေတဲ့အနေထားရောက်လာပြီလို့ပြောပါတယ်။မြောက်ကိုရီးယားဘက်ကခိုင်မာတဲ့အဆင့်တွေနဲ့လှုပ်ဆောင်ချက်တွေကိုမတွေ့ရဘဲနဲ့တော့ဒီတွဲဆုံမွဲကိုသမ္မတကလုပ်မှာမဟုတ်ဘူးလို့လည်းပြောခွင့်ရဆန်ဒါစ်ကပြောပါတယ်။နျူကလ িয়ার နဲ့ပယ်တင်းတုံးကြီးဆန်သက်တာတွေကိုရဆိုင်ထားမယ်လို့ကိုရီးယားနိုင်ငံသားထိပ်သီးအစည်းအဝေးတွင်မြောက်ကိုရီးယားကကတိပြုခဲ့တဲ့အကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার ကိမဲတဲ့နိုင်ငံဖြစ်အောင်လုပ်ဖို့အတွက်သူလိုချင်တဲ့အခွင့်အလမ်းကိုသမ္မတရလာတာဖြစ်တယ်လို့ပြောခွင့်ရဆန်ဒါစ်ကပြောပါတယ်။သမ္မတထရမ့်ကကင်ဂျွန်ဝန်နဲ့တွေ့ဆုံမှုသဘောတူတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကအင်ဖြူရိုရှေ့မှာကြာတာပြေးနေကကြေညာတာပါသမ္မတထရမ့်ဘက်ကယုတ္တိယအခုလိုလက်ခံလိုက်တာဟာသက်ဆိုင်ရာအမေရိကန်အစိုးရဌာနတွေပါဝင်ပြီးလအတော်ကြာပြင်ဆင်မှုကနေဖြစ်လာတာလို့အင်ဖြူရိုကအခိုင်အမာပြောပါတယ
်ဆီးရီးယားနိုင်ငံမှာတော့တိုက်ပွဲတွေခိတ္တရန်နာချိန်အတွင်းဒမတ်စကတ်မြို့တော်အရှေ့မြောက်ပိုင်းကဒူမာမြို့မှာကုန်တင်ကားကြီး73စီးနဲ့တင်လာတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတောက်ကြာနေကပို့ပေးနိုင်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းရေးကော်မတီ ICRC ကဆိုလိုက်ပါတယ်လူပေါင်း 1,200 အတွက်လူပေါင်း 12,000 အတွက်အစားအစာတွေနဲ့အခြားထောက်ကူတွေကိုဒူမာမြို့မှာချပေးခဲ့တယ်လို့ ICRC ကဆိုပါတယ်။တကယ်တော့ဒူမာမြို့ဟာတပုံးတွေချိမ့်ချုပ်ထားတဲ့အရှိကူတာရဲ့မှာအကြီးဆုံးနဲ့လူကြီးအများဆုံးမြို့ဖြစ်ပါတယ်။အဝိုင်းခံထားတဲ့အရှိပိုင်းကူတာကိုပေါ့ကြနေအစောပိုင်းကတည်းကဒီအကူအညီပေးရင်တန်းတွေသွားရောက်ခဲ့တာဖြစ်ပေမဲ့ဒီဒေသကိုလေကြောင်းဟာတိုက်ခိုက်တာတွေပြန်ဖြစ်နေခဲ့တာကြောင့်အကူအညီတွေကိုချမပေးနိုင်ခဲ့ပါဘူး။ဒီပုံကျက်တိုက်ခိုက်တာတွေကိုပြန်လုပ်လာတာဟာရုရှားပါဝင်သက်ဆိုင်တဲ့အဖွဲ့တွေဘက်ကဘေကင်းလုံခြုံရေးအမကန်ချက်ပေးထားတာကိုချိုးဖောက်တာဖြစ်တယ်လို့ဆီးရီးယားကကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးအလီအယ်ဇာတာရီကဆိုပါတယ်။တကယ်တော့လုံခြုံရေးအခြေအနေဆိုးရွားလာတာကြောင့်အကူအညီတွေကိုတင်းလာနေကြတဲ့ကမချနိုင်ပေးနိုင်ခဲ့တဲ့ရင်တန်းဒူမာမြို့နာရောက်တဲ့အချိန်မှာပဲဒီတိုက်ခိုက်မှုတွေစဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်နဲ့တွေ့ဆုံမှုသမ္မတဒေါ်နယ်ထရမ့်ဟာသူ့ဘာသာဆုံးဖြတ်ခဲ့တာဖြစ်ပြီးအဓိကအကြောင်းကတော့ကင်ဂျွန်ဝန်ရဲ့ရည်တည်ချက်ပြောင်းလဲလာတာကြောင့်ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်။မေလကုန်လောက်မှာဖြစ်မယ်လို့ခန့်မှန်းထားတဲ့တွေ့ဆုံပွဲအတွက်စီစဉ်ဖို့သတင်းပတ်အနည်းငယ်လောက်လိုမယ်လို့လည်းဝန်ကြီး Tillerson ကပြောပါတယ်။အာဖရိကတိုက်ခုနှစ်နိုင်ငံခီးစဉ်တစ်စီတစ်ပိုင်းဖြစ်ဂျီဘူတီနိုင်ငံကနေကင်ညာနိုင်ငံကိုမထွက်ခင်မှာဝန်ကြီး Tillerson ကအဲ့လိုပြောတာပါ။ကင်ညာသမ္မတဦးဟူရူကင်ညာတာနဲ့အတိုက်ခံကောင်းဆောင် Rayla Odinga တို့တွေ့ဆုံပြီးတိုင်းပြည်ကိုပြန်ညင်ညွတ်အောင်လုပ်ဖို့ကတိပြုလိုက်ကြတဲ့တောက်ကြနေမှာပဲဝင်းကြီးဒေလဆန်ကင်ညာကိုရောက်သွားပါတယ်။ကင်ညာနိုင်ငံမှာပြီးခဲ့တဲ့နှစ်ကလုပ်တဲ့ရွေးကောက်ပွဲတွင်အဓိကအဖြစ်အတိုက်ခံတွေနဲ့လူမျိုးရေးတပ်ဖွဲ့တွေအကြားရုံးဝင်ဆန်ခတ်ပစ်တာကြောင့်လူ100လောက်သေဆုံးခဲ့ရပြီးတဲ့နောက်သမ္မတနဲ့အတိုက်ခံခေါင်းဆောင်တို့တွေ့ဆုံကြတာပါ။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန်း drone လေယာဉ်နဲ့ပြီးခဲ့တဲ့အပတ်ကဗိုလ်တပ်နဲ့ကတိုက်ခိုက်မှုကြောင့်တာလီဘန်သဘုံ22ဦးကြာဆုံးခဲ့ရတယ်လို့ပါကစ္စတန်တာလီဘန်သဘုံတွေကအတည်ပြုပေးလိုက်ပါတယ်။အာဖဂန်နိုင်ငံအရှေ့ပိုင်းနယ်စပ်မြို့ကူနာမှာ TTP လို့တူကခေါ်တဲ့ Tariq El Taliban Pakistan အဖွဲ့ရဲ့အသေးခံဘုံခွဲသမားတင်နန်းကြောင့်ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့အာဖဂန်နဲ့ပါကစ္စတန်ထောက်လှမ်းရေးအရာရှိတွေကထုတ်ပြောခဲ့ပါတယ်ဒီအရာရှိတွေကပဲဒီတောက်ကြနေ့တိုက်ခိုက်မှုတွေဒီနေ့ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေဆုံးသူတွေထဲမှာပါကစ္စတန်မှာအသေးခံဘုံခွဲမှုတွေကိုလှုပ်ဖို့ပြင်ဆင်နေတဲ့ဒီတင်နန်းကစစ်သွေးကြတတ်မှုတွေနဲ့အထူးတင်နန်းဆရာတွေပါသွားတယ်လို့ပြောပါတယ်ဒီ TTP Taliban သဘုံအဖွဲ့ဘက်ကလည်းဒီနောက်တစ်ခုတည်ဆုံးမှုထဲမှာဒီရုပ်စုရဲ့ခေါင်းဆောင်မူလာအဇူလာရဲ့ဆေကျော်တက်ရွယ်သားငယ်တူလည်းပါသွားတယ်လို့တောက်ကြနေကကြီးညာချက်ထုတ်ပြောခဲ့ပြီးဒီအတွက်ပြန်လက်စားချေသွားမယ်လို့လည်းကြုံဝါလိုက်ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ဒီဝီကနေစနေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တတုတင်သွင်းကုန်တွေပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်တင်းကျပ်လိုက်တာကြောင့်ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပဋိပက္ခဖြစ်လာမယ်အရေးစိုးရိမ်မှုတွေတိုးလာနေချိန်မှာပဲအမေရိကန်ရဲ့အဓိကကုန်သွယ်ဘက်အာရှနိုင်ငံတချို့ကလည်းတောက်ကြနေမှာအပြင်းထန်တုံ့ပြန်ပြောဆိုကြပါတယ်ကုန်သွယ်ရေးနဲ့ပတ်သက်ရင်အမေရိကန်ကအဓိကစိုးရိမ်တဲ့နိုင်ငံဖြစ်တဲ့တရုတ်ကအပြင်းထန်ကန့်ကွက်တယ်လို့ပြောသလိုဂျပန်ကလည်းနှစ်နိုင်ငံဆက်ဆံရေးပေါ်ထိခိုက်နိုင်တယ်လို့သတိပေးပါတယ်တောင်ကိုရီးယားကနိုင်ငံတကာမှာကုန်သွယ်ရေးအငင်းပွားရင်ဖြည့်ရှင်းပေးရတဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုစောရကတက်မယ်လို့ပြောပါတယ်တောင်ကိုရီးယားဟာကနေဒါနဲ့ဘရာဇီးလ်ကိုဘရာဇီးလ်တို့အပါအဝင်အမေရိကန်ကိုတံမတိတင်ပို့တဲ့တတိယအများဆုံးနိုင်ငံပါ။အရှေ့တောင်အာရှနိုင်ငံအများပြားကလည်းတံမတိနဲ့အလူမီနီယံကုန်ပစ္စည်းတွေသူတို့နိုင်ငံတွေစီစုပုံရောက်လာမှာကိုစိုးရိမ်နေကြပါတယ်။တံမတိအဓိကတင်ပို့တဲ့နိုင်ငံတွေဖြစ်တဲ့တိုင်ဝမ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊တရုတ်၊ဗီယက်နမ်နဲ့တူရကီနိုင်ငံတွေကတံမတိထုတ်ကုန်လုပ်ငန်းတွေဟာအခုဆိုရင်အရှေ့တောင်အာရှဒေသကိုပြစ်မှတ်ထားဖို့ရှိလာတယ်လို့ထိုင်းစက်မှုလုပ်ငန်းအသင်းချုပ်ကပြောပါတယ်။အမေရိကန်ဟာကမ္ဘာမှာတံမတိအများဆုံးတင်သွင်းတဲ့နိုင်ငံဖြစ်ပြီး2019ခုနှစ်ကသမ္မတကုန်ကြမ်းတန်ချိန် 35 တန်းကိုတင်သွင်းခဲ့ပါတယ်။အဲဒီအထက်မှာတောင်ကိုရီးယား၊ဂျပန်၊တရုတ်နဲ့အိန္ဒိယတို့ကတင်ပို့တာတန်ချိန်6တန်းကျော်ရှိပါတယ
်။ဖိလစ်ပိုင်နိုင်ငံမှာတော့မွတ်စလင်သဘုံအုပ်စုတစ်စုအနေနဲ့အဖွဲ့ငယ်လေးတွေခွဲလှုပ်ရှားလာတာကြောင့်ပြီးခဲ့တဲ့နှစ်9လကြာတိုက်ခိုက်မှုတွေပြီးနောက်ထပ်တိုက်ခိုက်မှုတွေပြန်ဖြစ်လာနေတာမို့ဖိလစ်ပိုင်အစိုးရတပ်တွေဘက်ကလည်းတံပြန်ပြင်ဆင်မှုတွေပြုလုပ်နေပါတယ်။နိုင်ငံတောင်ပိုင်းကမော်ရော်ဗီမြို့ကြီးမှာစစ်ပွဲတွေစဖြစ်စေခဲ့တဲ့ Morte Group က IS Islamic အကြမ်းဖက်တွေကိုထောက်ခံတဲ့ဒီဖိလစ်ပိုင်သဘောအစုအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလတိုက်ပွဲတွေအပြီးကတည်းကရှေ့တန်းစခန်းငယ်ပေါင်း10ခုဖြန့်ခွဲချလိုက်ပြီးအင်အား300ခန့်ရှိတယ်လို့ဖိလစ်ပိုင် Internet သတင်းစာမျက်နှာ Repla မှာဒီဘက်ထဲဖော်ပြလိုက်ပါတယ်ဖိလစ်ပိုင်စစ်တပ်အနေနဲ့လည်းတိုက်ခတ်မှုတွေပိုဖြစ်လာမှအတွက်ပြင်ဆင်မှုတွေလုပ်နေပါတယ်ဇန်နဝါရီ30ရက်ကဖိလစ်ပိုင်အစိုးရတပ်တွေအနေနဲ့မာရူဝီမြို့မှာမဟာဗျူဟာစခန်းတစ်တခုဖွင့်လိုက်လိုက်ပြီး IS သွေးကြွတွေကိုအားကျတဲ့ Morte အကြမ်းဖက်အဖွဲ့တွေကိုဒီမျိုးနဲ့ပြန်ပွဲလာနေအောင်ကောက်ကွယ်ဖို့ပြင်ဆင်ခဲ့တယ်လို့ဖိလစ်ပိုင်သမ္မတရုံးအင်တာနက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တိုက်ပွဲတွေအတွင်းမော်တီအဖွဲ့ရဲ့အဓိကခေါင်းဆောင်တွေတိုက်ပွဲမှာကြာဆုံးခဲ့ပြီးအဓိကတက်ခဲ့ရေးသမားပေါင်း1128ဦးတည်းက900ခန့်ကြာဆုံးခဲ့ပေမဲ့ဒီပေါ်မခံမရက်ဆက်ဖြစ်နေတဲ့မသေးပဲကြံခဲ့တဲ့တက်ခဲ့ရေးသမားတချို့ရှိနေသေးတယ်လို့ကြေညာသူတွေကဆိုပါတယ်။ဒီအုပ်စုအဖွဲ့ဝင်တွေပြန်လှူရှားလာတာကြောင့်ခရစ်ယာန်အများစုရှိတဲ့ဖိလစ်ပိုင်နိုင်ငံထဲမှာတမိုင်းဝင်မွတ်စလင်နေထိုင်ရာနိုင်ငံတော်မိုင်းမင်ဒါနာကိုကျွမ်းမှာလူများစုအုပ်စိုးလာတဲ့အပေါ်မချင်းနှက်မှုတွေကိုတိုက်ပွဲတွေနဲ့ဖြစ်ရှင်းလာခဲ့ပေမဲ့အချိန်တွေကဆက်လက်ဆိုးဝါးနေဆဲဖြစ်တယ်လို့တုံ့တက်သူတွေကထောက်ပြနေပါတယ်
။ဒီတဲ့နိုင်ငံဟာရုရှားဆိုးရွားကဘူကြအနိုင်ကျင့်နေတယ်လို့ဗီတိရှားကာကွယ်ရေးဝန်ကြီးကေဗင်ဝီလျံဆန်ကပြောပြီးရုရှားကိုလက်တုံ့ပြဖို့တောင်းဆိုလိုက်ပါတယ်။ရုရှားနှစ်ဖက်တရှိုးအောင်တူနဲ့သူ့ရဲ့သမီးဖြစ်သူတို့ကိုဓာတုအစိမ့်နဲ့တိုက်ခိုက်ခံရလို့အသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေရှိနေချိန်မှာပဲရုရှားကိုလက်တုံ့ပြဖို့တောင်းဆိုတာတွေလည်းပုံများလာနေတာပါ။ရုရှားတရှိုးဟောင်းဆာဂေးစကရီဘိုးနဲ့အသက်33နှစ်အရွယ်တမိဖြစ်သူယူလီယာတို့ကိုမလ4ရက်နေ့ကဓာတုအစိမ့်လို့ယူဆတဲ့အရာနဲ့လုံးကြံမှုစူးစမ်းတဲ့ဖြစ်ရမှာအစိမ့်သက်တင်းငယ်ပွဲရှိတဲ့လူပေါင်း22ယောက်အထိကုသမှုခံယူနေရတယ်လို့ဗီတိရှားရဲတပ်ဖွဲ့ကပြောပါတယ်။ဆာဂေးစကရီဘိုးကိုဗီတိရှား MI6 ထောက်လှမ်းရေးကသူတို့တရှိုးဖြစ်မွေးခဲ့တာပါ။စကရီဘိုးတို့သားဖနှုတ်ကိုဆလစ်ဘူရီမျိုးကကုန်တိုက်တစ်ခုအပြင်ဘက်ခုံတန်းမှာသတိလစ်မေးမျောနေတာတွေ့ခဲ့ရပြီးတဲ့နောက်အခုချိန်အထိသတိပြန်မရကြသေးပဲစိုးရင်ရတဲ့အခြေအနေနဲ့စည်ုံတင်ထားရတော့မှာပဲရုရှားဟာရန်လူလာနေပြီးကျွန်တော်တို့ရင်ဆိုင်တဲ့နီလန်းကိုပြောင်းရပါမယ်။ဘာကြောင့်လဲဆိုတော့ဒီလိုပဋိပက္ခမျိုးတွေမှာတခြားနိုင်ငံတကူကကျွန်တော်တို့ကိုအနိုင်ကျင့်ပုံကြနေတဲ့အခြေအနေမျိုးကျွန်တော်တို့ရောက်မနေနိုင်ပါဘူးလို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဝီလျံဆန်ကပြောပါတယ်
။မ မချခင်လို့မဲ့ရုရှားနိုင်ငံရွေးကောက်ပွဲတွေမတိုင်ခင်လက်ရှိသမ္မတဗလာဒီမားပူတင်ပေါ်လူကြိုက်များမှုကထိုးကျသွားတယ်လို့အများလေးစားတဲ့ရုရှားစီးပွားရေးသတင်းစာကဖော်ပြလိုက်ပါတယ်။မတ်လ18ရက်နေ့မှာလို့မဲ့ဒီရွေးကောက်ပွဲမတိုင်ခင်နိုင်ငံပိုင်ပြည်သူသဘောထားလိလာရေးဌာနရဲ့စစ်တမ်းထုတ်ပြန်မှုပေါ်အခြေခံပြီးပြီးခဲ့တဲ့ဇန်နဝါရီလလယ်နဲ့ဖေဖော်ဝါရီလလယ်အတွင်းလူတသန်းကျော်ရှိတဲ့မျိုးကြီးတွေမှာသမ္မတပူတင်ကိုလူကြိုက်များမှုက12ရာခိုင်နှုန်းကျဆင်းသွားတယ်လို့မော်စကိုမြို့တော်ခြေဆိုင်ရုရှားဘာသာသတင်းစာဖီဒိုမိုစတီကဖော်ပြလိုက်ပါတယ်ဒီလိလာရေးဌာနဆိုရသမ္မတပူတင်ကိုလူကြိုက်များမှုကအရင်80ရာခိုင်နှုန်းနီးပါးရှိခဲ့ရကနေအခု59ရာခိုင်နှုန်းအကျော်နာလေးကိုထိုးကျသွားခဲ့တာဖြစ်ပြီးဒီလူကြီးအလေအလက်ရှိတဲ့မျိုးကြီးတွေရဲ့အချမ်းပြင်းလူကြီး၄ပုံတပုံဟာလည်းမဲပေးခွင့်ရှိသူတွေဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီပြည်သူ့သဘောထားလိလာရေးဌာနညွှန်ကြားမှု Valerie Fyodorov ကအခုလိုသမ္မတပူတင်ပေါ်လူကြိုက်များမှုကျသွားတယ်လို့ပြီးခဲ့တဲ့ February လကုန်ပိုင်းကသူ့ရဲ့အဖွဲ့ကစစ်တမ်းတွေ့ရှိချက်မှာဖော်ပြခဲ့တာကခိုင်မာမှုမရှိဘူးလို့ချက်ချင်းအပြန်တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့ပါရှင်စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်American သမ္မတ Donald Trump ကမြောက်ကိုရီးယားကောင်းဆောင် Kim Jong Un နဲ့တွေ့ဆုံမယ်လို့ပြောကြားခဲ့တဲ့အပေါ် American နိုင်ငံကြီးအတိုင်းဝိုင်းသာမကနိုင်ငံတကာမှလည်းအံ့အားသင်ခဲ့ကြပါတယ်။ဘယ်အချိန်ဘယ်နေရာမှာတွေ့မယ်ဆိုတာကိုအတိအကျမသိရသေးပေမဲ့သူတို့နှစ်ယောက်တွေ့ဆုံပွဲကနေအပြုသဘောရလဒ်တွေရလာဖို့ဘယ်လိုလုပ်သင့်တယ်ဆိုတာကိုကြွမ်းကျင်သူတွေသုံးသပ်အကြံပြုနေကြပါတယ်။ဒီလိုအကြံပြုချက်တချို့နဲ့ပတ်သက်လို့မဆုမျက်မှုံကဆက်ပြီးတော့ပြောပြမှာပါရှင်။
မြောက်ကိုရီးယားကောင်းဆောင် Kim Jong Un က American သမ္မတ Donald Trump ကိုတွေ့ဆုံဖို့အင်မတန်စိတ်အားထက်သန်နေတဲ့ဆိုတဲ့သတင်းစကားကို Kim Jong Un နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်နှစ်ယောက်ကပါခဲ့ပြီးတဲ့နောက်မှာသမ္မတ Trump ကမေလမကုန်ခင်တွေ့ဆုံမယ်လို့တုံ့ပြန်ခဲ့တာပါ။လက်ရှိအာဏာရ American သမ္မတတယောက်အနေနဲ့မြောက်ကိုရီးယားကောင်းဆောင်ကိုပထမဆုံးတွေ့ဆုံမယ့်အစီအစဉ်နဲ့ပတ်သက်လို့သုံးသပ်ချက်တွေမျိုးစုံထွက်ပေါ်နေပါတယ်။မြောက်ကိုရီးယားဘက်ကတကယ်ပဲနျူကလ িয়ার လက်နက်တွေဆွန့်လွှတ်ခြင်းနဲ့ဆန္ဒရှိတယ်လို့တော်တော်များများကတော့မယုံကြည်ကြပါဘူး။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကတင်းကျပ်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေလုပ်ထားတာကမြောက်ကိုရီးယားအပေါ်အတော်လေးထိခိုက်နေပြီးတော့အခုလိုလေတံပြောင်းလာတာလို့သုံးသပ်သူတွေလည်းရှိပါတယ်။အမေရိကန်နဲ့တရုတ်တို့အမြင်ချင်းတူတယ်လို့သုံးသပ်တဲ့ဗြိတိန်ဝန်ကြီးဟောင်းလော့တ်အိုဝန်ကတော့တရုတ်နဲ့အမေရိကန်တို့အနေနဲ့နျူကလ িয়ার ဆိုင်ရာအာမခံချက်တွေပေးဖို့လိုမယ်လို့ပြောပါတယ်
။ They are going to have to get some form of denuclearization of North Korea and they may both need to giveIn their respective ways, a nuclear guarantee.
China. Now, Korea, Baga, nuclear, Kinsin, Pabia, and Tinina, the Ugnet, American, who are Luya Valime. Through Nangan's own, and in a nuclear, American jet, the people, Luvare. They got Nya Korea, Bago, Amagan people, Luzlu, American, Tang Korea, Amagan, Pia, Ma Pipare. Russia, your Britain, your Pinsipa, Bawin, Pasta, Count Pasalanabare.Nuclear Pansanyare in Aji Nana in Abaga to Pubambi, Nuclear Lene Mathumbu Sura Amakanjeku, Miao Korea and Tong Korea Rugo, Pihong Piavarime.
Miao Korea Nangaha, Shingale, Tuya Nuclear Season at Patalu, Swinim Puri Lokabiro, Siboye Taupanwe Yayu gave me, together let Rima, Nuclear Season go, Solo Chemishibabu, Daja, a year you Tankamuri, Bojo Dua, Samia Dap, Chedelu, Miaga, Tandia Shinijavare.ဆိုမျိုးရောမှာရှိတဲ့ယုံဆေးတက္ကသိုလ်ကမြောက်ကိုရီးယားရေးရကျွမ်းကျင်သူတွဲဘက်ပမောက်ခဂျွန်ဒလူရီကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုအခြေခံပြီးတွေးကြတာမဟုတ်တဲ့အတွက်အပြန်အလှန်ဘလို့အပေးအယူလုပ်နိုင်မလဲဆိုတာကိုနားလည်အောင်လုပ်ဖို့လိုတယ်လို့ပြောပါတယ
် So you're not working from trust you're working from dialogue and mutual understanding
ယုံကြည်မှုကိုအခြေခံပဲဆွေးနွေးမှုအပြန်အလှန်နားလည်မှုနဲ့လုပ်ရတာပါ Trump အစိုးရအနေနဲ့အချိန်တိုအတွင်းတွေးဆွန်ခွင့်ပေးတဲ့အတွက်မြောက်ကိုရီးယားတို့ဘက်ကတခုခုပြန်ရအောင်လုပ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဘာရီဘလောက်တောင်းဆိုရဲဆိုတဲ့အပိုင်းမှာလည်းလက်ခံနိုင်တဲ့တောင်းဆိုမှုဖြစ်တင်ပါတယ်။ဒီလုပ်ငန်းစဉ်ကအခုမှအစားပဲရှိပါသေးတယ်။အဆုံးသတ်မဟုတ်ပါဘူး။ Kim Jong Un နဲ့တွေ့တဲ့အခါအမေရိကန်တွေလည်းကိုရီးယားတွေလိုပဲသူဘာလိုချင်တာလဲနှစ်ဖက်အပြန်အလှန်ဘယ်လိုအပေးအယူတွေလုပ်နိုင်မလဲဆိုတာနားလည်အောင်လုပ်ကြမှာဖြစ်ပါတယ်။
2000ခုနှစ်အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်လက်ထက်ကလည်းခုလိုမျိုးတွေးဆုံဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့ဘူးပါတယ်။ဒါပေမဲ့အဲ့ဒီတုန်းကတွေးဆုံပွဲမဖြစ်ခဲ့ပါဘူး။သမ္မတထရန့်ဘက်ကကင်ဂျွန်အန်းနဲ့တွေးဆုံဖို့ညှိနှိုင်းတောင်းဆိုတာမျိုးမလုပ်ဘဲလက်ခံလိုက်တဲ့အပေါ်တပန်းရှုံးနေတယ်လို့မြင်တဲ့သူကတော့ Heritage Foundation ကအချီးနှံလေ့လာသူ Bruce Gallagher ဖြစ်ပါတယ်။သူကထရန့်နဲ့ကင်ဂျွန်အန်းတို့တွေးဆုံမှုကိုလောင်းကြီးများတဲ့ဖဲဝိုင်းနဲ့တင်စားသုံးသပ်ပါတယ်
။ Certainly Trump supporters will say that his business acumen and his negotiating expertise will
Trump ရဲ့စီးပွားရေးအမြင်ကျယ်မှုနဲ့ညှိနှိုင်းတဲ့အပိုင်းမှာကျွမ်းကျင်မှုသူ့ရဲ့ထူးခြားတဲ့ပင်ကိုယ်စရိုက်တွေကြောင့်
ူဘက်ကလိုချင်တာအားလုံးရအောင်လုပ်နိုင်မယ်လို့ထရမ့်ထောက်ခံသူတွေဘက်ကပြောကြပါလိမ့်မယ်။တက္ကီ2000ခုနှစ်တုန်းကဘေကလင်တန်ထောက်ခံသူတွေပြောခဲ့ကြတယ်လို့ပေါ့ဗျာ။ကျွန်တော်အမြင်ကတော့ဘာပြောမယ်ဆိုတာကြိုတင်ပြင်ဆင်မထားတဲ့တွေ့ဆုံပွဲစီစဉ်ထားတဲ့အတိုင်းအတိအကျမဖြစ်တဲ့တွေ့ဆုံပွဲတွေကပြဿနာရှိပါတယ်။လောင်းကြီးကြီးကြီးထပ်ထားတဲ့ဖဲကစားရတယ်လို့ကိုကအားလုံးအနိုင်ရနိုင်တယ်လို့အားလုံးလည်းရှုံးသွားနိုင်ပါတယ်
။မြောက်ကိုရီးယားအစိုးရဘက်ကခိုင်မာတဲ့လက်တွေ့ဆောင်ရွက်မှုတချို့ကိုမမြင်တွေ့ရတဲ့ရေတော့သမ္မတထရမ့်ကကင်ဂျွန်အန်ကိုတွေ့မှာမဟုတ်ဘူးလို့အင်ဂျူရောပြောခွင့်ရသူဆာရာဆန်ဒက်စ်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါရီမကနျူကလ ియర్ ကင်းစင်ပပျောက်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားတို့စီကခိုင်မာတဲ့သဘောတူညီမှုတွေမရသေးဘဲအပြင်းထန်ဆုံးတန်ခတ်အရေးယူမှုတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရကပြောထားပါတယ်ရှင်
။ဒါကတော့မက်ဆုမြတ်မွန်ပြောပြသွားတာပါ။တဘာဝပတ်ဝန်းကျင်ကာကွယ်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်နေသူတွေကိုစီးပွားရေးလုပ်ငန်းကြီးတွေအစိုးရတွေကနေချင်းချောက်နေတဲ့ကိစ္စနဲ့စီးပွားရေးအမျက်အစွန်းအတွက်ကဘာမြေကြီးကိုညှစ်ပတ်စေတဲ့ကိစ္စတွေကိုကုလသမဂ္ဂတဘာဝပတ်ဝန်းကျင်အစီအစဉ်ကဟန်တာဖို့ဥတီလှုပ်ဆောင်လာပါတယ်ဒီလိုလှုပ်ဆောင်တဲ့နေရာမှာလုံခြုံမှုရှိဖို့နဲ့တဘာဝပတ်ဝန်းကျင်ရှင်သန်တည်မြဲရေးအတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာပတ်ဝန်းကျင်ရေးရာတက်ကြွလှုပ်ရှားသူပညာရှင်တွေကစူးစမ်းနေကြတာပါဒီအကြောင်းသိစိတ်ကို VOA သတင်းတောက် Lisa Shline Geneva ကနေပေးပို့ထားတာကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ကင်းညာနိုင်ငံမန်ပူစာမြို့ဆင်းရဲရက်ကွယ်မှာတည်ထားတဲ့ခဲတန့်စင်ဆဲအောင်ကနေထွက်လာတဲ့အဆိတ်ငွေတွေကြောင့်တေဆုံးမှုတွေနဲ့အန်ဒီရီကြုံခဲ့ရပြီးအခုတော့ကြီးဆက်ရုံပိတ်ပစ်ခဲ့ရပါပြီ။အန်ဒီရီပြီးတဲ့ဆက်ရုံကိုပိတ်ပစ်လိုက်နိုင်ပေမဲ့သဘာဝဝန်ကျင်ဆိုင်ရာကာကွယ်စောင့်ရှောက်သူတွေအတွက်အန်ဒီရီရှိနေသေးပဲလို့ကုလသမဂ္ဂသဘာဝဝန်ကျင်အဖွဲ့ရဲ့ဝန်ကျင်အုပ်ချုပ်မှုဆိုင်ရာဆက်သွယ်ရေးဌာနအကြီးအကဲနီယမ်ဘရန်နီဂန်ကပြောပါတယ်
။ We've been receiving messages over the last 2 days.To say that another environmental defender has been shot dead in the Philippines.
Philippines ma dabawa pawin chin thain thain ye lou nei du naw tia tanet ne pye khan ya pi lo te song twa ba de. Le dama hlou sha mu apwe ga Ricardo Mayumi ba. Du ha Santa Carla Data Corporation ga mini hydro yegata saung ni da ko u saung kan kwet khe du mo. Akhu lo atat khan ya de lo jama ro yong chi ba de.
တဘာဝဝန်ကျင်နဲ့မြေယာပြဿနာကြောင့်2002ခုနှစ်ကနေ2013ခုနှစ်အတွင်းနိုင်ငံပေါင်း35နိုင်ငံမှာအသက်ခံခဲ့ရတဲ့သူပေါင်းက908ယောက်ရှိနေတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါတယ်။ကုလသမဂ္ဂလူခွင့်ဆိုင်ရာလက်ထောက်ကော်မရှင်နာ Kate Gilmore ကတော့လူခွင့်အခြေအနေဟာတဘာဝဝန်ကျင်ပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။ကမ္ဘာတည်ရန်ဇာတာတွေကိုရေရိုစီးပွားရေးအတွက်ပဲကြီးပြီးထုတ်ယူသုံးစွဲမှုတွေကနေတဘာဝဝန်ကျင်ကလူမှုဘဝတွေကိုရောအနာဂတ်မျိုးဆက်တွေရဲ့ဘဝတွေအတွက်ပါအန္တရာယ်ရှိတဲ့ညဉ့်ဉန်းမှုတွေဖြစ်အောင်ဆက်ပြီးလုပ်နေကြတယ်လို့လည်းပြောပါတယ
် The polluter must pay so we say but in practice it is those who have contributed the least who are paying
ညဉ့်ဉန်းအောင်လုပ်သူတွေတရားတန်ကြီးပြန်ပေးရမယ်လို့ကျမတို့ပြောကြပါတယ်ဒါပေမဲ့လက်တွေ့မှာတော့ညဉ့်ဉန်းမှုမရှိဘူးလုပ်နေသူတွေကပဲပေးဆက်နေရတာပါဒီအတွက်ကျမတို့မလုပ်ရမယ်ဆိုတာသိကြပါတယ်တဘာဝပန်ဝင်ခြင်းအတွက်ရောအကာအကွယ်သူတွေအတွက်ပါအကာအကွယ်ပေးဖို့အတွက်ဥပဒေချိုးဖောက်သူတွေတာဝန်ခံမှုရှိလာအောင်လုပ်ကြရမှာပ
ါ Bianca Jagger လူခွင့်ဖောင်ဒေးရှင်းကြီးရဲ့အကြီးအကဲကတော့တဘာဝဝန်ကျင်ကာကွယ်စောင့်ရှောက်တဲ့ဌာနတိုင်းရင်းသားတွေနဲ့သူတို့အတိုင်းဝိုင်းကလူတွေကိုလုံခြံတက်ဖြတ်သူတွေကိုအပြစ်ပေးအရေးယူဖို့အတွက်တောင်းဆိုပါတယ်ဒါပေမဲ့လည်းဌာနတိုင်းရင်းသားတွေရဲ့ရာပိုင်ခွင့်ကိုချိုးဖောက်နေတဲ့ကုမ္ပဏီတွေနဲ့အစိုးရဘက်ကပေါင်းပြီးလုပ်လို့ရှိတာမဟုတ်ဒါဟာခက်ခဲတဲ့ကိစ္စပါလို့ဆိုပါတယ
် And so we need to make a call to all those multinationals or national companies that are involved
ဒါကြောင့်အစိုးရကုမ္ပဏီတွေဒါမှမဟုတ်အစိုးရတွေပေါင်းပြီးလုပ်တဲ့ကုမ္ပဏီတွေကိုသူတို့ရဲ့လုပ်ရက်တွေရပ်တန်းကရပ်သွားအောင်တောင်းဆိုဖို့လိုပါတယ်သူတို့ကဌာနတိုင်းရင်းသားတွေနဲ့သူတို့ရဲ့ဘိုးဘွားပိုင်မြေတွေကိုသိမ်းပြီးရေကာတာတို့တတ်တူတူဖော်တာတို့နဲ့တခြားမြေယာဆိုင်ရာလုပ်ငန်းတွေကိုလုတ်ကင်ခြင်းနေလို့ပ
ါ။တဘာဝဝန်းကျင်နဲ့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးတန်တမန် John Knox ကတော့လူသားနဲ့တဘာဝဝန်းကျင်ဆိုင်ရာအခွင့်အရေးတွေကိုလေးစားပြီးအကာအကွယ်တိုးတက်လာစေဖို့အတွက် Environmental Rights Initiative ကိုဦးဆောင်နေသူဖြစ်ပါတယ
်။ 4 people on average a week are killed around the world for trying to protect the environment.
ကမ္ဘာတစ်လုံးမှာတဘာဝပတ်ဝန်းကျင်ကာကွယ်ဖို့ကြိုးစားရင်အသက်ခံရသူကတစ်ပတ်မှာပြန်မြအားဖြင့်၄ယောက်လောက်ရှိနေပါတယ်။ကျွန်တော်တို့တွေအတွက်တဘာဝပတ်ဝန်းကျင်ကိုအကာအကွယ်ပေးဖို့ကြိုးစားနေသူတွေကိုကျွန်တော်တို့ကအကာအကွယ်မပေးနိုင်ဘူးဆိုရင်ကျွန်တော်တို့ကြိုးစားနေသမျှအချီးနှီးပဲဖြစ်ကုန်မှာပါ
။တဘာဝဝန်းကျင်တန်ဆွမ်းချမ်းမှမှုရှိခွင့်နဲ့ပတ်သက်ပြီးသဘောတူလက်ခံတဲ့နိုင်ငံကတရားကျော်ရှိလာနေပြီဖြစ်ပေမဲ့ရည်စရာကောင်းတာတစ်ခုက ကုလသမဂ္ဂမှာဒါကိုအခုထိလက်မခံသေးတာလို့လဲ Knox ကပြောပါတယ်။ဒါကြောင့်ကြားမှာမရွေးလူတိုင်းလူခွင့်ရင်းနဲ့အတူကျမ်းမာတဲ့ဝင်းကျင်ရပိုင်ခွင့်ရှိတယ်ဆိုတာကိုကမ္ဘာအဖွဲ့အစည်းကြီးကနေအသိမှတ်ပြုဖို့အတွက်အချိန်တန်နေပါပြီလို့လဲပြောပါတယ
်။ကောက်ကွက်မှုကြီးကြားမှာပဲရင်းစုစည်းလို့လူသိများတဲ့ရင်းကျက်စွာစုဝေးခြင်းနဲ့စီတန်းတက်လေခြင်းဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်မှအတည်ပြုလိုက်ပါပြီ။စနပြပွဲတွေမှာပူပေါင်းပါဝင်အောင်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်တမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။စနပြရာမှာကုန်ကြစိမ်းနဲ့ကြားခံပေသူရဲ့အချက်အလက်ကိုတင်ပြဖို့နဲ့စနပြဖို့သွေးဆောင်နေဆိုရင်ထောင်နဲ့နှစ်နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွတ်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုဘလို့ရလက်တွေကျုံလာရနိုင်မှာလဲ။ရေးစုစီဥပဒေကိုပြင်သစ်မသင့် VOA ရဲ့စနေနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရစေ။မြန်မာနိုင်ငံကထူးချွန်တဲ့လူငယ်တွေကို American ပြည်ထောင်စုမှာဘွဲ့လွန်ပညာရေးအတွက်သွားရောက်ပညာသင်ကြားနိုင်မဲ့ MOU နားလည်မှုစာကြုံလွှာရေးထိုးပွဲကိုမနေ့ကရန်ကုန်တက္ကသိုလ်ဝိဇ္ဇာခမ်းမမှာကျင်းပခဲ့ပါတယ်။ဒီအကြောင်းအခမ်းအနားကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA ဝိုင်းတော်သားကိုစော်ဝင်းလိုင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြည်ပခါတွေအပေါ်မှာပဲနိုင်ငံတကာကအာရုံစိုက်ပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာနိုင်ငံကကျောင်းသားကျောင်းသူတွေနိုင်ငံခြားမှာပညာသွားသင်နိုင်ရေးအတွက်အခွင့်အလမ်းတစ်ခုပေါ်ထွက်လာခဲ့ပါတယ်။အဲဒါကတော့မြန်မာလူငယ်တွေမဟာဘွဲ့နဲ့ PhD ဒေါက်တာဘွဲ့တွေအတွက်အမေရိကန်ပြည်ထောင်စုမှာသွားရောက်ပညာသင်ကြားနိုင်ရေးအတွက်ဒီကနေ့မြန်မာအစိုးရပညာရေးဝန်ကြီးဌာနနဲ့အမေရိကန်အခြေစိုက် BACI မြန်မာအမေရိကန်လူမှုရေးအသင်းတို့အကြားသမိုင်းဝင် MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးလိုက်ခြင်းပဲဖြစ်ပါတယ်။မြန်မာနိုင်ငံကထူးချွန်တဲ့ကျောင်းသားတွေကိုရွေးချယ်ပြီးအုပ်ချုပ်ရေးစီးပွားရေးစတဲ့ဘာသာရပ်တွေသင်ကြားနိုင်ရေးအတွက်ဆစ်လွတ်ဖို့စီစဉ်ထားကြောင်းပညာရေးဝန်ကြီးဌာနယာယီညွှန်ကြားရေးမှူးချုပ်ဒေါက်တာဆိုင်းကျော်နိုင်ဦးကပြောပါတယ
်ဒီလူငယ်လူရွယ်တွေကိုပထမဆုံးကျွန်တော်ဒီမြန်မာနိုင်ငံမှာပဲပထမရွေးချယ်မှုကျွန်တော်လုပ်ပါမယ်လုပ်ပြီးတော့မှကျွန်တော်တို့ကအမေရိကန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေကိုစီလုပ်ဖို့ဒါစီစဉ်ထားလေးရှိပါတယ်အမေရိကန်မှာရှိတဲ့ University တွေနောက်ဒီနေ့လက်မှတ်ရေးထိုးတဲ့ BACI Agency တွေနဲ့ကျွန်တော်တို့ပညာရေးဝန်ကြီးဌာနနိုင်နဲ့ဒါအတိအကျတဲ့ဟိုကျွန်တော်ဒီ day ဆွေးနွေးမှုတွေဆက်လုပ်သွားဖို့လည်းရှိပါသေးတယ်။လုပ်ပြီးတော့မှကျွန်တော်တို့ကမြန်မာနိုင်ငံအတွက်လိုအပ်တဲ့ကျွန်တော် public policy လို့ဘာသာရပ်မျိုးတွေ၊နောက် economics ဘာသာရပ်တွေ၊ engineering ဘာသာရပ်တွေ၊နောက် water management ဘာသာရပ်မျိုးတွေ၊နောက် environmental ဒီဘာသာရပ်မျိုးတွေကိုလည်းကျွန်တော်တို့က master degree တွေရော PhD degree တွေရောဆေးလုပ်ဖို့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်လည်းရှိပါတယ်ခင်ဗျ။
မြန်မာအစိုးရကထူးချွန်သူတွေကိုရွေးချယ်ပြီးပညာတော်သင်အဖြစ်အရင်ကလည်းနိုင်ငံသားကိုအကြိမ်ကြိမ်ဆစ်လွတ်ခဲ့ဘူးပြီးဖြစ်ပါတယ်ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့နားလည်မှုစာကြုံလာဟာမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုပညာသင်ဆစ်လွတ်ရေးအတွက်ကျောင်းသားအရေးအတွက်လည်းအများအပြားနဲ့ပထမဆုံးဆစ်လွတ်နိုင်မဲ့အစီအစဉ်ဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့လက်မှတ်ရေးထိုးပွဲကိုပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးနဲ့ BACI အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးအလိုက်ဇာဗန်နီတို့အပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်နဲ့ပညာရေးဝန်ကြီးဌာနကအရာရှိတွေရန်ကုန်တက္ကသိုလ်ကပါမောက်ခတွေပါတက်ရောက်ခဲ့ကြတာပါအခုလိုနားလည်မှုစာကြုံလာလက်မှတ်ရေးထိုးနိုင်ရေးအတွက်လင်းနှစ်လောက်ကြိုးစားခဲ့ရပေမဲ့လည်းမြန်မာနိုင်ငံအတွက်ပညာဓာတ်တွေမွေးထုတ်ပေးနိုင်မှာဖြစ်တာကြောင့်အခုအချိန်မှာအောင်မြင်စွာလက်မှတ်ရေးထိုးလနိုင်တဲ့အပေါ်ဝန်တာမိကြောင်း BACI အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးအလိုက်ဇာဗန်နီကပြောပါတယ
်ဒီဟာတကယ်ကိုအရာကောင်းတဲ့အရာဖြစ်တဲ့ဒီမှာဝန်ကြီးပြောသွားသလိုပါပဲကျွန်တော်တို့မြန်မာနိုင်ငံမှာအရာလိုအပ်တဲ့ဟာကဒီပညာရေးပညာတတ်တွေပေါ်ထုံးနိုင်မှနိုင်ငံရဲ့အနာဂတ်အတွက်ညှော်လင်းစရာလွတ်ထွက်လာမယ်တကယ်ဖွံ့ဖြိုးတိုးတက်ရေးတကယ်ဒီမိုကရေစီလည်းပေါ်လာမယ်ဆိုတော့ဒီဟာကမြန်မာနိုင်ငံရဲ့ Ministry of Education နာနဲ့ဘလောက်အထိအဲ့ဒါကိုအရေးထားပြီးတော့မှလုပ်ကင်နေတယ်လေဆိုတာပြတ်သားတဲ့ဟာတစ်ခုလည်းဖြစ်တယ်အဲ့ဒီအတွက်ကြောင့်လည်းကျွန်တော်အယံဝန်းတာတယ်
ဒီနားလည်မှုစာချုပ်လွှာအရမြန်မာကျောင်းသားတွေအမေရိကန်ပြည်ထောင်စုမှာ ပညာသင်ကြားခွင့်ရနိုင်မှာဖြစ်တဲ့အတွက်သူ့အနေနဲ့ဝမ်းသာမိကြောင်းလက်မှတ်ရေးထိုးပွဲမှာတက်ရောက်အမှာစကားပြောကြခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမကြီးစကော့မာရှေကပြောပါတယ်
I think it's a great opportunity. I mean, I think we all have a chance. BACI အဖွဲ့တို့ရဲ့ပံ့ပိုးမှုတွေမြန်မာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုသွားပြီးမဟာဘွဲ့နဲ့ PhD ဒေါက်တာဘွဲ့တွေတင်ကြားနိုင်ရေးအတွက်ဒီနားလည်မှုစာကြုံလွှာကအခွင့်အလန်းတွေဖန်တီးပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါကြောင့်ကျွန်တော်တို့အင်တန်စစ်အားထက်သန်မိပါတယ်။နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးပြီးဆိုပေမဲ့ပညာသင်ဆီလို့ရေးအတွက်အသေးစိတ်အချက်လက်တွေထပ်မံဆွေးနွေးဖို့ကြံရှိနေသေးကြောင်းပညာရေးဝန်ကြီးဌာနနဲ့ BACI ကတာဝန်ရှိသူတွေကပြောပါတယ်။
ဒါပေမဲ့ပညာတော်သင်ဆီလွတ်မဲ့အစီအစဉ်ကိုအတက်နိုင်ဆုံးအမြန်ဆုံးအကောင့်ထယ်ဖော်လို့ကြောင်းနှစ်ဖက်စလုံးကပြောပါတယ်ခင်ဗျာ။ထိုင်းနိုင်ငံဘန်ကောက်မြို့ကစောက်လုပ်ရေးစိုက်တစ်ခုမှာအလုပ်လုပ်နေတဲ့တရားမဝင်မြန်မာအလုပ်သမား50လောက်ကိုထိုင်းအာဏာပိုင်တွေဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ VOA မြန်မာလူသမား50လောက်ကိုခေါ်ဆောင်လာခဲ့တာပါ။ဒီနောက်မှာတော့သူတို့ကိုခေါ်သွင်းလာတဲ့မြန်မာ contract က 3 လကြာတဲ့အထိ
လိုအားကမပေးဘဲထားတဲ့အတွက်အလုပ်သမားတွေကတိုင်ကြားခဲ့ကြအောင်အလုပ်သမားတွေကိုအကူအညီပေးခဲ့တဲ့ဘန်ကောက်မြို့ကဆရာတော်ဦးဇော်တိကကဆိုပါတယ်။ဟိုမြန်မာနိုင်ငံသားတွေကိုပတ်စဖို့မလုံးနဲ့ဒီရောက်ရင်သူတို့လုပ်ပေးမယ်တက်လာခဲ့ဆိုပြီးတော့ခေါ်တင်လိုက်တယ်ဒီကမှာရ။ခေါ်တင်လိုက်ပြီးတော့အဲ့ဒီအလုပ်သမားပြန်ဆိုင်မှာအလုပ်လုပ်ရတယ်ပေါ့။ပြန်ဆိုင်မှာအလုပ်လုပ်ရပြီးတ ှိတယ်အဲ့ဒါမရလို့ဟိုမုန်းတို့တိုင်တော့
လူကတော့အလုံးပေါင်းအယောက်50လောက်ရှိတယ်အဖန်အစည်းတွေကြံပြီးတဲ့နောက်မှာမြန်မာနိုင်ငံသားတွေဟိုကြံတဲ့လူတွေဟိုဗာလဲတဖေးရှိလို့ရှိရင်ဇာအုပ်လုပ်ပေးမယ်ဘာညာဆိုပြီးတော့ကြော်ညာပြီးတဲ့နောက်မှာထက်တက်လာကြတာတွေရှိတယ်လေ
အလို့သမားတွေကိုတရားမဝင်ခေါ်ဆောင်လာခဲ့ပြီးတဲ့နောက်ထိုင်းလုပ်ငန်းရှင်စီကနေငွေကြေးယူထားတဲ့မြန်မာကန်ထရိုက်ကတော့အလို့သမားတွေကိုလိုအားကမပေးဘဲထွက်ပြေးသွားခဲ့တာကြောင့်ဆရာတော်ဦးဇော်တိကနဲ့အတူမြန်မာတန်ယုံကတာဝန်ရှိသူတွေကအလို့ရှင်စီမှာလိုအားကရဖို့စ조사ပေးခဲ့တယ်လို့ဆိုပါတယ်။ဒီနောက်မှာတော့လိုအားကတွေပြန်ရခဲ့ပေမဲ့မြန်မာလူသမားတွေဟာထိုင်းနိုင်ငံတဲကိုတရားဝင်အထောက်အထားတွေမပါဘဲခိုးဝင်လာကြသူတွေဖြစ်တာကြောင့်နယ်မြေကန်ရဲစခန်းကနေဖမ်းဆီးချုပ်နှောင်ခဲ့ပြီးနယ်စပ်ကိုပြန်ပို့ဖို့အတွက်ဘန်ကောက်အချုပ်ကိုပို့လိုက်တယ်လို့လည်းဆရာတော်ဦးဇော်တိကကဆိုပါတယ်
။ထိုင်းဥပဒေနဲ့ပဲသူထိုင်းရဲစခန်းနေပဲသူတို့ထိုင်းတာဝကနေပြီးတော့ပဲစီစဉ်ပြီးတော့ပို့ပေးပါမယ်ဆိုပြီးတော့အခုနယ်မြေကန်ပချာဦးတိအချုပ်ကနေပြီးတော့ဘန်ကောက်ထောင်အချုပ်ကြီးကိုပို့လိုက်တယ်အခုဘန်ကောက်ထောင်အချုပ်ကြီးမှာနယ်စပ်ကိုပြန်ဆင်ဖို့အတွက်ဒီနေ့ကိုလည်းဖုန်းလို့လာတယ
်ထိုင်းမြန်မာနယ်ဆက်မဲဆောက်မြောက်ရီချစ်ချည်ရဲတရားဘော်ကနေနေ့စဉ်မြန်မာနိုင်ငံသား9000တဲ့မနေဝင်ရောက်လာနေပြီးညနေပိုင်းမှာမြန်မာနိုင်ငံဘက်ကိုပြန်သွားကြသူတွေက9000လောက်ပဲရှိကြတယ်ဆိုပြီးထိုင်းမြန်မာနယ်ဆက်မှာလုပ်တဲ့အလုသမားရေးရာဆွေးနွေးပွဲတွေမှာမဲဆောက်လာဝကတွေကရှင်းပြကြပါတယ်ဒီအတွက်တချို့တွေဟာမဲဆောက်မြို့မှာ9ရက်တပတ်တာနေထိုင်လို့ရတဲ့လက်မှတ်နဲ့နေထိုင်ကြတယ်လို့တချို့ကတော့အလုအကန်အခွင့်အလမ်းတွေရှာဖို့အတွက်ဘန်ကောက်မြို့ကိုတရားမဝင်တဲ့နီးနဲ့တက်ကြသူတွေလည်းရှိနေတာပါအခုနယ်ဇက်ကိုပြန်ပို့ခံရမယ့်လူ90ခန့်ဟာတရားမဝင်တဲ့နီးနဲ့ဘန်ကောက်ကိုတက်လာကြသူတွေဖြစ်တာကြောင့်ထိုင်းရနာပိုင်းနေကဖမ်းဆီးထားပြီးမကြခင်မှာနယ်ဇက်ကိုပြန်ပို့တော့မှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါရှင်မကြခင်မှာတော့အပတ်စဉ်အစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နီးပညာစတဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါကျမတို့ရဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတဲ့အတွက်ကျေးဇူးတင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
I believe there are thousands of Myanmar women working here as domestic workers and if
ဒါကတော့နိုင်ငံတကာအမျိုးသမီးများအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကနေပြည်ပကိုတွားရောက်ပြီးလုပ်ကင်ကြတဲ့အိမ်အကူတွေရဲ့ဘဝလုံခြုံရေးအကာအကွယ်ပေးရေးနဲ့ပတ်သက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုဝင်းမင်းနဲ့မရစင်အောင်တို့ကနေပြီးတော့တင်ဆက်မှာပါရှင်။
ကမ္ဘာနာမည်ကြီး The New York Times သတင်းစာထဲမှာကမ္ဘာကျော်ရုပ်ရှင်မင်းသမီး Angelina Jolie နဲ့ American ကထင်ရှားတဲ့အထက်လွှတ်တော်မှ John McCain တို့ကမြန်မာနိုင်ငံက Rohingya တွေကိုကယ်တင်ရေး American အနေနဲ့ဥဆောင်ဥရပြုဖို့တိုက်တွန်းလိုက်ပါတယ်။ Masla Shian နေထုံ New York Times ထဲမှာ John McCain နဲ့ Angelina Jolie တို့က American အနေနဲ့ကမ္ဘာဥဆောင်မှုကန္တာရှော့ချခဲ့တာကြောင့်ကမ္ဘာပေါ်မှာလူခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးတွေလည်းကြောက်ခမန်းလိလိထိခိုက်လာနေတယ်လို့ထောက်ပြလိုက်ပါတယ်။အခုမြန်မာနိုင်ငံမှာလဲရိုဟင်ဂျာမွတ်စလင်တွေအနေနဲ့လူမျိုးရေးရှင်လင်းခံရတဲ့အထိခံစားနေရတာမို့အရင်ကမှဒီမိုကရေစီရေးနိုင်ငံတကာမှာအမေရိကန်ကဥဆောင်ကြိုးပမ်းပေးခဲ့တယ်လို့အခုရိုဟင်ဂျာအရေးမှာလဲထပ်ဥဆောင်ပြီးအဓိက၄ချက်လုပ်ပေးဖို့မက်ကိန်းနဲ့ဂျိုလီတို့ကတောင်းဆိုလိုက်ပါတယ်။ပထမတစ်ချက်ကတော့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေသူတွေကိုအရေးမယူဘဲလွှတ်ထားတာကိုရပ်တန့်နိုင်အောင်မက်ကိန်းအဆိုတင်ထားတဲ့ Burma Human Rights and Freedom Act ကိုမြန်မာလူခွင့်ရင်းနဲ့လွတ်မြောက်ရေးဥပဒေကိုအတည်ပြုပေးဖို့ဖြစ်ပြီးအကြောင်းကဒီဥပဒေနဲ့မြန်မာလူခွင့်ရင်းတပ်ဖွဲ့တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်မှာမဟုတ်ပါလို့ဆိုပါတယ်။ဒုတိယအချက်အနေနဲ့မြန်မာတပ်မတော်ဘက်ကဒီလူခွင့်ရင်းချိုးဖောက်မှုတွေလုံးဝမလုပ်ပါဘူးလို့အပြတ်ညင်းဆိုနေချိန်မှာမြန်မာနိုင်ငံပြင်ပမှာအများယုံကြည်ပြီးလွတ်လပ်အမိခိုကင်းတဲ့စုံစမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ပြီးစနစ်တကျစီစဉ်နိုင်ရေးဥဆောင်ကူညီပေးတင်တယ်လို့သူတို့ကဆိုပါတယ်။တတိယအချက်ကတော့ပြောမထွက်လောက်အောင်ဆိုးရတဲ့လူခွင့်ရချိုးဖောက်မှုတွေခံခဲ့ရသူတွေအထူးသဖြင့်မတရားအကျင့်ခံခဲ့ရတဲ့ရိုဟင်ဂျာအမျိုးသမီးတွေနဲ့မင်းကလေးငယ်တွေကိုစေဝါကူတာမှုတွေကူညီပေးပြီးနောက်ဆုံးကတော့ကိုဖီအန်န်ကော်မရှင်အကြံပြုထားတာတွေကိုအကောင့်ထည့်ဖော်ပြီးရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပေးကာဒီလူမျိုးရေးပြဿနာဖြေရှင်းရေးဥဆောင်ကူညီသင့်တယ်လို့မက်ကိန်းနဲ့ဂျိုလီတို့ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
ဆက်လက်ပြီးတော့ The Economist အပတ်စဉ်မဂ္ဂဇင်းမှာရေးသားထားတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်မိမ့်မလာတဲ့ဆိုတဲ့ခေါင်းစဉ်နဲ့စောင်းပါကိုကောက်နှုတ်တင်ပြလိုပါတယ်။သတင်းသမားတွေကိုအတန်တိတ်စေဖို့ထောင်ချောက်စင်တရားဆွဲဆိုတဲ့နီလန်းလောက်ရိုးရှင်းတဲ့ဥပဒေမရှိနိုင်ပါဘူးဆိုပြီးစရေးပါတယ်။မြမသတင်းတောက်နှစ်ဦးဟာရဲတပ်ဖွဲ့ဝင်တွေရဲ့ညစာစားဖို့ဖိတ်တာကိုလက်ခံပြီးသူတို့စီကစာရွက်စာတမ်းတချို့ရယူခဲ့တာပါ။စားတောက်ဆိုင်ကထွက်ထွက်ချင်းအသင်းဆောင်နေတဲ့ရဲတွေကဖမ်းဆီးတာပါ။သူတို့နှစ်ဦးကို1923ခုနှစ်ကိုလိုနီခေတ်ကပြထန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေအရတရားစွဲဆိုထားပါတယ်။အစိုးရဘက်ကတရားရုံးမှာရဲဖွဲ့ဝင်တဦးကဖမ်းဆီးစဉ်ကမှတ်တမ်းတွေမီးရှို့လိုက်ပြီလို့ထွက်ဆိုပါတယ်။တခြားမျက်မြင်သက်သေတဦးကတော့သတင်းတောက်တွေနာမည်နဲ့သူတို့ကိုဖမ်းဆီးတဲ့လမ်းနာမည်တောင်မသိလို့လက်မှရေးမှတ်လာပါတယ်။လောလောဆယ်မလ9ရက်နေ့ကတရားစစ်ဆေးကြားနာခဲ့ပါတယ်။ပြစ်မှုထင်ရှားရင်ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်အစိုးရအဖွဲ့လက်ထက်မှာသတင်းလွတ်လပ်ခွင့်တိုးတက်မှုရှိတယ်ထင်ရပေမဲ့အလောင်းဝေးနေသေးတာကိုထင်ဟပြသနေတယ်လို့ဆိုရမှာပါ။ဒေါအောင်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုတိတ်အလေးထားဟန်မရှိပါဘူး။သူအာဏာရချိန်ကစလို့ခုချိန်ထိသတင်းသမား29ဦးကိုဖမ်းဆီးပြီးအတော်များများကိုတော့ပြန်လွှတ်ပေးခဲ့ပါတယ်။တကယ်လို့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုတရသေးလွှတ်အမှုပိတ်သိမ်းခဲ့မယ်ဆိုရင်တော့သတင်းတောက်တွေကိုပေးကျင်တဲ့သတင်းစကားကတော့စစ်တပ်ရဲ့လုပ်ရအမှားတွေကိုစုံစမ်းရေးသားဖော်ပြရင်တန်တိုင်နောက်မှာနှစ်ပေါင်းများစွာနေရမယ်ဆိုတဲ့သဘောမျိုးဖြစ်တယ်လို့ယူဆရမှာဖြစ်ကြောင်းရေးသားထားပါတယ်ရှင်။
ကိုဝင်းမင်းနဲ့မရဆီအောင်တို့ကကောက်နှုတ်တင်ပြသွားတာပါရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပ
ါ။ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Big Time
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက BIG Big ကြီးမားတာTIME time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါတယ်။ idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါတယ်။အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေဖြစ်လေရည်ညွှန်းအသုံးပြုလို့ရပါတယ်။ George Grove ပေးတဲ့ဥပမာတော့
I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
ဒီကနေ့နှစ်ကနှစ်တကူပါတီသွားတော့ကအပျော်ကြီးပြောလိုက်တာဗျာအစားအသောက်ကလည်းကောင်းပြီဒါ့အပြင်အထက်လွှတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
အပျော်ကြီးပြောတဲ့အချင်းဆိုရင်ဘယ်လိုပြောမလဲ
Big time.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာတန်တင်ဆက်နေတဲ့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါ2018နိုင်ငံတကာအမျိုးသမီးများနေ့မှာကုလသမဂ္ဂအတွေ့အမှုချုပ် Antonio Guterres ကအမျိုးသမီးနဲ့မိန်းကလေးငယ်တွေဒန်းတူအခွင့်အရေးရရှိဖို့အကြံပတ်ခံရမှုတွေအစော်ကားခံရမှုတွေအဆုံးသတ်စေဖို့ဆောင်ရွက်ပေးချိန်တန်ပြီးလို့တိုက်တွန်းသွားပါတယ်။ဒါကြောင့်မြန်မာနိုင်ငံကနေပြည်ပကိုတွားရောက်ပြီးလုတ်ကင်ကြတဲ့အိမ်ကူတွေရဲ့ဘဝလုံခြုံရေးအကာအကွယ်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေနဲ့အနေနဲ့အရေးယူဆောင်ရွက်သင့်ပြီလားလို့မေးစရာရှိလာပါတယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍအတွက်ဒေါ်လာလာတန်းကတင်ပြမှာပါရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and
everywhere women are saying the time is now time for equality and opportunity
အခုအချိန်တန်ပြီလို့အမျိုးသမီးတွေနေရာတိုင်းမှာထုတ်ဖော်ပြောနေရပါပြီဒန်းသူအခွင့်အရေးရရှိဖို့လေးစားခံရဖို့ဒန်းသူပါဝင်လုပ်ပိုင်ခွင့်ရရှိဖို့အကြံဖတ်မှုအဆုံးသတ်ဖို့အချိန်တန်ပြီလို့အမျိုးသမီးတွေတောင်းဆိုနေကြတာပါကမ္ဘာတစ်ဝှမ်းမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာနေရာတိုင်းအချိန်တိုင်းမှာကိုယ်ထိပ်လက်ရောက်စော်ကားခံရတာခွာရဆက်ဆံခံနေရတာကိုအများသိအောင်ပြောရဲလာကြပါပြီရည်ရှိခံမဲ့အပြောင်းအလဲကိုဖော်ဆောင်ပေးဖို့လည်းအလေးအနက်တောင်းဆိုနေကြပါပြီဒါဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဖြစ်စေခြင်းတဲ့ဆန္ဒပါကျွန်တော်ရဲ့ဆန္ဒကလည်းအလားတူပါပဲအမျိုးသားတိုင်းယောက်ျားလေးတိုင်းရဲ့ဆန္ဒကလည်းဒီလိုပဲဖြစ်သင့်ပါတယ
်အဲ့ဒါကတော့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကမလ၈ရက်နေ့မှာကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့မိကုံးမှာထည့်သွင်းပြောကြားခဲ့တာပါသူပြောကြားခဲ့တယ်လို့အမျိုးသမီးတွေဒန်းတူအခွင့်အရေးရရှိဖို့လေးစားမှုခံရမှုအကြံဖက်ခံရမှုအဆုံးသတ်ဖို့က The time is now အခုဟာအချိန်တန်ပြီဖြစ်ပါတယ်အတွေးမှုချုပ်သတိပေးခဲ့တယ်လို့အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝရရှိခံမဲ့အပြုသောဆောင်တဲ့လုပ်ရတွေကိုလုပ်ပေးဖို့ကန္တတွေကမြန်မာနိုင်ငံမှာလည်းလှုပ်ဆောင်စရာတွေအများကြီးရှိရမှာတစ်ခုကတော့တိုင်းတစ်ပါးမှာမြန်မာအိမ်အကူတွေဖြစ်သွားရောက်လုပ်ကင်နေသူတွေရဲ့ဘဝလုံခြုံရေးကိုရွေးထုတ်ပြီးတင်ပြလိုပါတယ်စင်ကာပူမှာမြန်မာအိမ်အကူပေါင်း3000ခန့်နေ4000ထိရှိရမှာနိုင်ငံခြားတရားဝင်ချုပ်ဆိုထားတဲ့စာချုပ်မရှိတဲ့အတွက်လေအိမ်အကူတွေဒုက္ခရောက်ရင်ဥပဒေအရအကာအကွယ်ပေးနိုင်ဖို့ကမလွယ်လှပါဘူး Home လို့ဒုက္ခခေါ်တဲ့ရွှေပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးဆောင်ဖွဲ့ရဲ့ဥက္ကဋ္ဌ Bridget Dan ကအခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ
် I believe there are thousands of Myanmar women working here as domestic workers and if
မြန်မာနိုင်ငံကအင်အကူတွေတောင်းနေချီပြီးစင်ကာပူမှာရှိနေမယ်လို့ကျွန်မယူဆပါတယ်။တကယ်လို့သူတို့ကိုပို့တဲ့နိုင်ငံကသူတို့တွေကိုအင်အကူအပြင်တရားဝင်လုပ်ကံခွင့်ပြုမဲ့ဥပဒေပြဋ္ဌာန်းချက်မရှိဘူးဆိုရင်သူတို့တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေလည်းရှိမှာမဟုတ်ပါဘူး။စင်ကာပူအပါအဝင်သူတို့ရောက်နေတဲ့နိုင်ငံမှာပြဿနာဖြစ်တော့ဒုက္ခရောက်ကြတာပေါ့
။ Bridget Dan ပြောခဲ့သလို စင်ကာပူမှာမြန်မာအိမ်အကူတွေရဲ့ပြဿနာတွေကဘာတွေပါလဲပထမကတော့အသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုပွဲစားတွေကအသက်လိမ်ပြီးစင်ကာပူကိုခေါ်လာခြင်းပဲဖြစ်ပါတယ်စင်ကာပူမှာအသက်23နှစ်ပြည့်မှာအိမ်အကူဖြစ်လုပ်ခွင့်ရှိတဲ့ဥပဒေရှိပေမဲ့လို့လေထက်ထက်ဆိုသူကိုပွဲစားကပတ်စပို့မှာအသက်လိမ်ပြီးခေါ်ခဲ့တာဖြစ်ပါတယ်အယ်ဂျာဇီးရာရုပ်တံထွင်ကိုထက်ထက်ပြောခဲ့တာကိုကောက်နှုတ်တင်ပြလိုပါတယ်
သမီးအေးချမ်းအတိတယ်သမီး15နှစ်ဆိုတော့တည်ရယ်ဒါမဲ့သူအကုန်လုံးလိမ်ပြီးလှုပ်ပေးတယ်လှုပ်ပြီးတော့သူဘသူမေးမေးပေါ့နော်23နှစ်ပဲပြောရမယ်ဆိုပြောတယ
်တခါစင်ကာပူမှာ2016ဇူလိုင်လကမြန်မာအင်ကူဇိုမီချီအမျိုးသမီးချုံငုံတုံးဟာစင်ကာပူအင်ရှင်အမျိုးသမီးဦးရဲ့နှိပ်စက်မှုကြောင့်တည်ဆုံခဲ့ရပါတယ် Home လို့သူကခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအဖွဲ့အစည်းမှစေနာဝန်တန်းအကူအညီပေးနေတဲ့ကိုတင်မောင်ဝင်းပြောပြခဲ့တာက
ကျောင်းတိုင်းတုန်းကဒီချင်းမျိုးသမီးလေးပေါ့လေသူကအသက်24နှစ်ရှိပြီးတော့ကလေးတယောက်အမေပေါ့လေသူ့ကိုဒီအသက်ခံရတယ်ဆိုတော့ဒီရှာအီအေရှင်ကြီးမှာလှုပ်လှုပ်တယ်ပေါ့အဲ့တော့သူကဒီမှာလှုပ်တာလှုပ်တာ5လ6လတော့ပဲရှိသေးတယ်လေပြီးတော့တော့မှကျွန်တော်တို့ဆက်ပြီးတာအဲ့ဒီအိမ်ရှင်ကအဲ့လိုပဲအိမ်ပေါ်ကိုခဏခဏတော့သူ့သူ့နှိမ့်ဆက်တဲ့ဓာတ်ကိုမခံနိုင်လို့ခဏခဏပြောင်းနေလင်းအား6ရောက်ရှိတယ်။ဆောင်မလေးကအဲ့နောက်ဆုံးလုံနေတဲ့အဲ့အိမ်ပေါ်အခုလူသမားလေးလို့သိရတယ်လေ
။တခါ2019ဇွန်လကစင်ကာပူရှိမြန်မာအိမ်ကူမဆင်မာဦးဟာလေစင်ကာပူအင်ရှင်ရဲ့နှိမ့်ဆက်မှုကိုမခံနိုင်တဲ့အတွက်18ထပ်တိုက်ပေါ်ကခုံချပြီးအဆုံးစီရင်ခဲ့တာဖြစ်ပါတယ်။ဒီဗီဒီယိုဟာအင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပြီးမြင်တွေ့သူတိုင်းယူကျုံမရဖြစ်ခဲ့ကြတာလည်းဖြစ်ပါလေရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါ့ပင်ဝင်းကျေးပါအုပ်စုဂူတလုံးကြားကျေးပါမှာမိဘနှစ်ပါးစုံဆုံပါပြီးအဖိုးနဲ့အဖွားနဲ့နေထိုင်နေသူမတ်စင်မာဦးကိုလူပွဲစားတွေကစင်ကာပူကိုခေါ်လာခဲ့တာဖြစ်ပါလေထိုစဉ်ကမိုက်စင်မာဦးရဲ့ဇာတိကိုတွားရောက်ခဲ့ပြီးအများသိအောင်ကြိုးပမ်းပြခဲ့တဲ့ရခိုင်လူငယ်တဦးဖြစ်တဲ့မောင်ဝီဟင်အောင်ရဲ့ပြောပြချက်ကိုဆက်လက်နားဆင်စီချင်ပါလေ
ဒီရွာကနေစင်ကာပူကိုသွားဖို့အတွက်လူပွေးစားတွေကနေတဆင့်သူတို့ကိုဒီကနေဆွေးခေါ်တယ်လူပွေးစားကနေဒီကနေတောဦးကိုပို့တယ်တောဦးကနေတဆင့်သူတို့ကိုဘာကိုပို့လဲဆိုရင်ဟိုမှာရန်ကုန်ကိုပို့တယ်ရန်ကုန်ကနေပွေးစားနေတဆင့်ဟိုစင်ကာပူကိုပို့တာဖြစ်တယ်ခင်ဗျပြောမယ်ဆိုရင်တောသူတောသားတွေရဲ့တကယ်ရိုးသားတဲ့အခြေအနေကိုဟိုမှာတမားသူလူတွေကဟိုလက်တလုံးချအသုံးချသွားတယ်လို့ကျွန်တော်ရေပြီးအားဖြင့်ကောက်ချက်ချလို့ရတယ်ပြောမယ်ဆိုရင်တော့ဒီလိုပုံစံမျိုးပဲရခိုင်ပြည်မှာဘလောက်ညံ့နေမလဲဆိုတာကိုတော့လူကြီးမင်းတို့အနေနဲ့ကျေးရှုနေတဲ့လူတွေအကုန်လုံးဟိုတုံတက်နိုင်ကြမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဖေဗရူလာ29ရက်နေ့ကလည်းစင်ကာပူနိုင်ငံစီရန်ကွန်ရမှာအင်အကူတိုင်းရင်းချင်းအမျိုးသမီးလေဟီနေဟင်းကလည်းဆနစ်ထတိုက်ပေါ်ကခုံချပြီးအဆုံးစီရင်ခဲ့ပါတယ်တိုက်ဆိုင်မှုတရက်ကတော့2016ခုနှစ်ကစင်ကာပူမှာအလုပ်ရှင်တွေရဲ့နှိမ့်ဆက်မှုကြောင့်တည်ဆုံခဲ့တဲ့ဇိုမီချင်းအမျိုးသမီးပျုံကုန်တွန်းကိုခေါ်လာခဲ့တဲ့ပွဲစားဟာအခုချင်းအမျိုးသမီးလေဟီနေဟင်းကိုခေါ်လာခဲ့တဲ့ပွဲစားနဲ့အတူတူဖြစ်နေတာပါပဲ။ပတ်စပို့မှာမွေးတက်ကလေးလင်ကခေါ်လာခဲ့တဲ့ပွဲစားတွေကိုဘယ်လိုသက်ဆိုင်ရာအာဏာပိုင်တွေကအရေးယူမလဲ။ပြုံကုံတုံးနဲ့မဇင်မာဦးတို့လိုအလုရှင်တွေရဲ့နှိမ့်ဆက်မှုဒဏ်ကိုခံရလို့အသက်ဆုံးရှုံးခဲ့ကြတဲ့မြန်မာအင်ကူတွေကိုဥပဒေအရဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲ။ကိုတီမောင်ဝင်းက
ပွဲစားဆွဲလူတွေကိုကျွန်တော်တို့ရန်ကုန်မှာပြင်းပြင်းထန်ထန်ရေးယူစီခြင်းနဲ့အဲလိုရဆိုလို့ရှိရင်အခုသူတို့ခေါ်လာတယ်အကုန်လုံးကပို့နေရဟာလေဘာမှမသိဘူးဘာမှဟိုလေအင်းဒီစကားလည်းမပြောတတ်ဘူးဘာမှလည်းမပြောတတ်ဘူးအသက်ငယ်ငယ်လေးတွေအခုဖြစ်သွားတဲ့ဟာတွေတော်တော်များများတွေဟာအဲ့တော့အဲ့ဒီပွဲစားတွေကိုကျွန်တော်တို့ကဒီမှာအခုဆိုဒီအခုဖြစ်တဲ့ကလေးမလေးကိုပို့တဲ့ပွဲစားကလည်းဘယ်ရလဲဆိုဟိုအဲကြောင်ကြိုက်တွန်းတော့ကလုပ်တဲ့ပွဲစားပဲကျွန်တော်တို့ဒီနေအဲ့ချင်းဘက်ကတစ်ခေါက်လို့ဆိုရင်အဲ့ဒီပွဲစားရဲ့အဲ့ဒီဟာနဲ့ပဲလာနေကြတာလေသူတို့ကိုအဲ့ဟိုကျွန်တော်တို့ကပြင်းပြင်းထန်ထန်ကိုအေးအေးယူစေခြင်းနဲ့ဟိုမှာမလေးရှားမှာဆိုလို့ရှိရင်အင်ဒိုနီးရှားတယောက်မိတ်တယောက်မှာသင်းဆဲပြီးတော့ဆုံးသွားတဲ့ကိစ္စအဲ့ဒါဆိုလို့အင်ဒိုနီးရှားအစိုးရဘာလို့လဲဆိုလို့ရှိရင်အဲ့သူ့ကိုပို့တဲ့လူလိုက်ရှာပြီးတော့ဟိုအေးအေးယူတယ်ပေါ့လေသူကျွန်တော်တို့ရှိမှာအဲ့လိုပွဲစားတွေကိုပေါ့လေအဲ့လိုပြင်းပြင်းထန်ထန်အေးအေးယူလိုက်လို့ရှိရင်တော့နည်းနည်းလေးပဲသူတို့လည်းလန့်သွားမလားပေါ့လေဒီရောက်လာတဲ့လူကလည်းအဲ့နဲ့တန့်သွားမှလို့ကျွန်တော်ထင်တာပေါ့
ဟိုချမတွေ့ရတာပေါ့နော်ဟိုအရင်တော့ကြားရတာကတော့လွှတ်တော်ကနေပြီးတော့မှဒီအိမ်အကူတွေကိုနိုင်ငံခြားမှာသွားလုပ်ဖို့အတွက်ပေါ့နော်ဥပဒေတွေပါပြဿ ြထမ်းဖို့ပေါ့နော်သူတို့အကာအကွယ်ပေးဖို့စီမင်းကြီးချမှတ်ဖို့ဆိုတာအဲ့ဒါလုပ်နေတယ်ဆိုတော့ကျမကြားရတယ်အခုအဲ့ဒီအခြေအနေရောဘလို့ရှိနေလဲလောလောဆယ်
အဲ့ဒီဥစ္စာအခုနေဒီဘာမှမဖြစ်မလာသေးဘူးအမျိုးသမီးတွေကိုအိမ်ပေါ်မလုပ်ရဆိုပြီးတော့ညွန်ကြောလာထုတ်ထားတာပဲရှိတယ်လေဒါပဲအမှန်ဆိုလို့ရှိရင်ကျွန်တော်တို့ဒီကတွန်းတယ်ဒီဥစ္စာကိုဒီရှားဥပဒေနဲ့ဒါတစ်ချက်ကိုလွတ်ဒါပြပင်းနေဆိုတော့ရေးပဲမရှိဘူးပေါ့လေပြောတော့ကိုလည်းကျူးနိုင်တာမဟုတ်ဘူ
းဟုတ်ကဲ့ဆိ
ုတော့ကိုဘက်ကလေပြီးတော့ဥရင်နဲ့ဘလူစည်းကမ်းနဲ့ဘလူဖြစ်လို့ရှိရင်ဘလူလောက်ပါဆိုတော့အဲ့ဒါကိုကျွန်တော်တို့တွေတွန်းတာပဲဒါပေမဲ့အလုသမားဝန်ကြီးဌာနကအဲ့ဒီဥရီကဒီဥရီကအပေါ်မရောက်ဘူးဖြစ်နေတာထင်တာပဲကျွန်တော်စိတ်ထင်တော့
အဲ့တော့မေးစရာဖြစ်လာတာကပေါ့နော်ဒီချင်းမျိုးသမီးပြုံကုန်တုံးတို့လိုကိုကိုကိုတတ်သေးတဲ့ဇေမာဥတို့လိုအခုချင်းအမျိုးသမီးတို့လိုနော်အမျိုးသမီးဘယ်နှဦးတေမပဲကိုနိုင်ငံအနေနဲ့ကဒီအမျိုးသမီးလေးတွေကိုကာကွယ်ဆောက်ရှောက်ဖို့အတွက်ပေါ့နော်ဥပဒေပြတ်ထားမှလဲဆိုတာတော့မေးစရာကောင်းနေမိကွန်ဖြစ်လာပြီလို့ကျွန်မထင်ပါတယ်ကိုတမောင်မင်းသဘောရော
ဟုတ်ပါတယ်ကျွန်တော်ကလည်းအဲ့ဒီဥစ္စာကိုပဲမေးကြရမလို့ဖြစ်နေပြီကျွန်တော်လည်းတတ်နိုင်တဲ့ဘက်ကဆိုကျွန်တော်ရှိုက်ပြီးတော့မေးတာပဲဒါပေမဲ့အဲ့ဒီဥပဒေကတော့ဘယ်တော့ထွက်လာမလဲတော့မသိဘူး
နိုင်ငံကအမျိုးသမီးများနေ့မှာအထွေမှုချုပ်အန်တိုနီယိုဂူတရက်စ်တိုက်တွန်းခဲ့လို့ပါပဲ။မင်းကလေးငယ်တွေအပေါ်အကြမ်းဖက်မှုစော်ကားမှုခေါင်းပုံဖြတ်မှုတို့ကိုအရေးယူဖို့က The time is now အချိန်တန်ပြီဆိုတာပင်ဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်
ဒေါ်လာလတ်တန်းတင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်လက်ပြီးတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပ
ါကောက်ပေးသီးနှံတွေစိုက်ပျိုးသလောက်အရာရောက်အောင်လုပ်ရမှာအဆိုးဓာတ်ကြောင့်မပျက်စီးစေဖို့အတွက်အချိန်မီ6တွေ့အောင်လုပ်ရဟာသိပ်ကိုအရေးပါတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါမယ်ရှင်ไซปิ้วนี่ก็ถั่วละได้กောက်เป้ตีหนั่นတွေကိုตาရှိခံအောင်မပြက်စီးအောင်မှုမတက်အောင်အချောက်ခံကြပါတယ်ဒီလိုအချောက်ခံတဲ့နေရာမှာသဘာဝအတိုင်းဖြစ်စေသဘာဝမဟုတ်တဲ့ဆက်ကိုတုံးတာဖြစ်စေနှမျိုးစလုံးမှာကောင်းကျိုးဆိုးကျိုးတွေရှိနိုင်တာမို့တင့်တော်တဲ့ဤကိုတုံးပြီးตาရှိခံအောင်လုပ်လို့ရှိပါတယ်กောက်เป้ตีหนั่นတွေရဲ့သဘာဝပေါ်မူတည်ပြီး6တွေ့အောင်လုပ်ရတဲ့စနစ်တွေကလည်းကွဲပြားတယ်လို့ตีหนั่นဆောင်အချောက်ခံဆက်ထုတ်လုပ်တဲ့Pioneer Agrobis Company ကဥမျိုးအောင်ကျော်ကပြောပါတယ်
။ဘယ်သီးနှံမစုရိတ်တဲ့သိန်းတဲ့အချိန်မှာတော်တော်များများအဆူတန်းမြင့်မာတာပေါ့။သူ့ကိုတာရှိခံမှုဆိုတာသူ့ရဲ့လိုအပ်တဲ့အဆူတန်းအထိရောက်အောင်ချပြီးတော့မှသာလေသူကတာရှိလေးထားတယ်လို့အတူလောင်းနဲ့ခံတာပေါ့။အဲ့နေရာမှာတဘာဝကိုတီးပြီးတော့ချောက်တဲ့စနစ်တွေကလည်းမတူဘူးခင်ဗျာ။ဥပမာကျွန်တော်တို့ဝါဥလိုပါလို့ဆိုရင်တချင်းပြည်နယ်ကလည်းတော်တော်ထွက်ပြီ။ဝါဥကကျွန်တော်တိုင်းပြည်ထဲမှာနေရာတော်တော်များများလည်းရနေ။အဲ့တော့အဲ့ဝါဥကြတော့ကျွန်တော်သုံးနေတဲ့ဒီ flapper type လို့ဆိုရဲခေါ်ရဲချောက်ခံတဲ့နေရာအဆင်မပြေဘူးခင်ဗျာ။အဲသူတို့ကြတော့နေအောင်ရဲ့အပူချိန်ကိုတဘာဝကိုတစ်ဖက်က plastic အိမ်နေနဲ့ပေါ့နော်။ဒီကြစနစ်တကျ design နေနဲ့လုပ်ပြီးတော့သူ့အထဲမှာ tree မပြန်အောင်ဗန်ဂါဒီနဲ့လီလှဲ့တဲ့စနစ်တွေနဲ့လူအိုင်အပူတွေဖြည့်တဲ့ဟာမျိုးပေါ့နော်။မီးဘူနဲ့ဗီးတာတို့ဒါမျိုးတွေလုပ်ပြီးတော့ချောက်တဲ့စနစ်ကတစ်မျိုးပေါ့နော်။နောက်ပြီးတော့ငရုတ်သီးချောက်တဲ့ပုံစံမျိုးတွေဒါတွေကမတူဘူး။စပါးတို့ပြောင်းတို့ပဲပုတ်တို့ကော်ဖီစီတို့နှမ်းတို့အဲ့အဲ့အမျိုးတွေကြတော့တင်းနံဆုံးချောက်ခံစက်တွေနဲ့လုပ်လို့ရတယ်။တော့မြေပဲလေးရတယ်။အဲအဲ့နေရာမှာစီပါတဲ့တင်းနံတွေကြတော့နည်းနည်းတွေ့ထားရတယ်။စီတွင်တို့မကြအောင်နောက်ပြီးတားရှိခံမှုအတွက်စီပါတဲ့ပစ္စည်းတွေကဘလို့ဆိုတတ်ပြီးချရမလဲဆိုတဲ့အားတွေကိူးဆိုင်ရတာပေါ့။နောက်စပါးတို့ကတော့နာနည်းနည်းအတိမ်ဆုံးခံနေပြောင်းလဲမဆိုးပါဘူး။ဒီတင်းနံလိုက်အကုန်လုံးကစပေါ်တဲ့အချိန်မှာအဆူတက်မြင်မာပြီးမယ်။အချိန်နဲ့တပြေးညီမြန်မြန်မြန်6မှသာလေသူ့အည်သွေးတိုင်းရပါမယ်
။သူ့အချိန်နဲ့သူ6တွေအောင်မလုပ်နိုင်ရင်နောက်ဆက်တွဲကြုံရမယ့်ဆိုးကျိုးတွေထဲမှာကြောက်เสียကောင်းတာတစ်ခုကမှုအန်တည်းပါ
။ပြောင်းဆိုလို့ရှိရင်အချိန်တူနှစ်ရက်သုံးရက်အတွင်းမှာသူ့အသေးစားမ6နိုင်တဲ့အမြမှုတက်တယ်။အဲမှုတက်ပြီးဆိုတာနဲ့အဲမှုကအဲဖလာတောက်ဆင်လို့ခေါ်တဲ့မှုစိတ်ပေါ့နော်။အဲ့လိုမျိုးထုတ်တဲ့မှုဖြစ်တဲ့အခါကျတော့ဒီပြောင်းရဲ့အည်သွေးကိုအများကြီးထိခိုက်တယ်လို့ဒီပြောင်းကိုစိတ်ခွဲပြီးတော့တိရစ္ဆာန်အစာပြစ်စားတဲ့ကြက်ဒီဝက်ဒီမှာဖြစ်မယ်ပြီးလို့ရှိရင်အဲ့ရတဆင်လူကိုထပ်ပြီးတော့ဒုက္ခပြီးနိုင်တယ်။အဲ့ဒါကြောင့်မလို့ဒီကျမ်းမကြီးရှုတော့ကလည်းအရင်သတိထားဖို့လိုပါတယ်။နောက်စပားဆိုလည်းဒီလိုပါပဲ။နှစ်ရက်သုံးရက်အတွင်းမှာတိရစ္ဆာန်မချောက်ရင်ကတခါတည်းဆန်းဝါမယ်အထက်မှာမူရီပေါက်လာတယ်။အဲ့မူဒီလည်းကျမ်းမကြီးကိုထိခိုက်တယ်။န နောက်လိုက်လို့တေချာစနစ်တကျမကင်တွေထားတဲ့ပစ္စည်းတွေနိုင်ငံတကာဈေးကွက်ပူရင်လေဟိုဘက်မှာစစ်ဆေးတဲ့အခါကျရင်ဟိုစိတ်တွေပါတယ်ပါလာတဲ့အခါကျရင်ဒီသီးနှံကြီးလက်ခံလို့မရပါဘူးအဲကြောင့်မို့လို့ကျွန်တော်တို့အရင်သတိထားရပါတယ
်သီးနှံမျိုးစုံမှာမြန်မာနိုင်ငံနဲ့ကြိုက်တာပေါ့နော်သူအရက်ဒေတာအလိုက်ကဘယ်အရက်မှာဘယ်လိုမျိုးတိနှံမျိုးအချောက်ခံစက်တုံးပြီးတော့ဘလိုတာရှိခံအောင်လုံတဲ့နေဆိုတာနည်းနည်းအကြံပေးပါဟုတ
်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီစဘာဆိုရင်တော့ဒါနေရာဒေတာတော်တော်များများမှာစဘာကတော့အရင်ကြီးကြီးတဲ့ major crop ပေါ့နော်ပြီးလို့ရှိရင်ဒုတိယအဆင့်ကတော့ပြောင်းပြောင်းဆိုလို့ရှိရင်တော့ရှမ်းပြည်ဒီသာလုံးလူလူအရှမ်းတောင်ရှမ်းမြောက်အကုန်လုံးထွက်တယ်နောက်ကယားထွက်တယ်ပြင်ပြင်းနေမှာလဲစိုက်တာတွေရှိပါတယ်ဒီကလေးနှစ်တည်းဟာမပဲပဲဒီစဉ်ဈေးွက်ကူကဖြစ်သွားတော့ကြောင်းကိုကြောင်းဆိုင်ပြွဲဒီစဉ်းစားလာကြတယ်။နောက်သခိုင်းတိုင်းပဲဒီမှာဆိုရင်လည်းကြောင်းကိုကြောင်းပြီးတော့ဆိုင်လာကြတယ်။ဒါအလားလာရှိတဲ့တည်နှံတွေပေါ့နော်။ပဲပုတ်ဆိုလို့ရှိရင်လည်းအခုနေရာဒေသတော်တော်များများတကယ်ဆိုင်နိုင်တဲ့ potential ရှိပါတယ်။လက်ရှိကတော့ရှမ်းတောင်ရှမ်းမြောက်မှာတော့တော်တော်လေးဆိုင်တယ်။နောက်ကချင်ပြည်နယ်မှာဆိုင်ပါတယ်။ပဲပုတ်တွေဆိုလို့ရှိရင်လည်းရိတ်သိမ်းတဲ့အချိန်ကဘာပိုင်း၈လပိုင်းဖြစ်တဲ့တကြောင်အဲ့ဒေသတွေမှာမူးမလွတ်ပါဘူး။အဲ့ခါကျတော့ပြီးခဲ့တဲ့3နှစ်ကျော်လောက်ကအမေရိကန်ဖွဲ့စည်းတစ်ခုဖြစ်တဲ့ Winrock International နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဒီရှမ်းပြည်ထဲမှာ၄မြို့နယ်မှာကျွန်တော်တို့သီးနှံစုံ6ခန်းဆက်ကလေးတွေလိုက်တယ်ပြီးပါတယ်တောင်သူတွေကိုသူတို့ကပံ့ပိုးပေးတာပေါ့နော်ပံ့ပိုးပေးရင်လည်းအဲ့မှာလုပ်ငန်းရှင်တချို့ကမြင်သွားတော့လဲကျွန်တော်တို့ရဲ့6ခန်းဆက်ကိုပြောင်းလို့ပဲပို့လို့စကားလို့အတွက်လုပ်ငန်းကြီးအိုင်နေအခုဆိုရင်တချို့လုပ်ငန်းရှင်တွေ commercial scale တွေကျွန်တော်တို့စောက်ပြီးနေရတာရှိပါတယ
်အခုတော့ကောက်ပဲသီးနှံ6ခန်းဆက်တွေကိုတုံးပြီးစိုက်ပျိုးရေးခန္ဓာမြင်မအောင်လုပ်နေချိန်မှာတချို့စိုက်ပျိုးကောက်နှံတွေအတွက်အလေးအလွတ်မရှိအောင်သတိထားရမှာတွေရှိပါတယ
်နှမ်းဆိုလဲတနိုင်တစ်ပိုင်းပေါ့နော်အဲ့နှမ်းမှာအကန့်အသတ်တစ်ခုကကွင်းထဲမှာတင်ထောင်ပြီးတော့သူတို့ကခြောက်ကြတယ်မိုးနေတဲ့ဒေသဖြစ်တဲ့အခါကျတော့ကွင်းထဲမှာဒီဆိုင်ပုံလေးသဘောမျိုးပေါ့နော်ဒီထောင်ပြီးတော့တဘာဝဒီတဘာဝနေနေပဲသူတို့ခြောက်တယ်အဲ့ခါကျတော့မိုးများပြီးတဲ့အခါကျတော့နှမ်းရဲ့အည်သွေးရအကြပေါ့ရှင်းပြောရင်နှမ်းပြီးပါအခုငယ်မှာအလားအလာရှိတဲ့သီးနှံဖြစ်ပေမဲ့ဘုန်းကလူစနစ်တကျမကင်တွယ်ခဲ့ရင်နှမ်းဒီဘလို့မှရောင်းလို့မရတော့တောက်တော့ကသူကစီပါတဲ့အတွက်ကြောင့်အလွယ်တကူသူကစီကြီးစော်တန်တက်တယ်ကိုရင်းစက်တီပေါ့နော်အဲ့လိုအဲ့သဘောမျိုးဖြစ်သွားတဲ့ခါကျတော့နိုင်ငံကဈေးကွက်ကိုတန်းမဝင်တော့အဲ့အဲ့ခါကျတော့နှမ်းဒီကိုလေလူအိုက်ရင်သူအစိုးထက်ကိုယာစီလူဆိုးတဲ့အချိန်မှာ6ဖို့အတွက်ကို6ခန်းဆက်ပြီးသုံးလို့ရပါတယ်ခင်ဗျာနောက်ကော်ဖီဒီလဲကျွန်တော်အလားအလာရှိတဲ့ကုန်ပစ္စည်းပါပဲကော်ဖီကြတော့ဘီးဘူစနစ်တကျပုံစံတစ်မျိုးနဲ့ကျွန်တော်တို့ပြီးရပါတယ်။ဘာကြောင့်လဲဆိုတော့ကော်ဖီကဘီးဘူစော်နံလို့မရပါဘူး။အဲ့တော့ကျွန်တော်တို့ကဒီဘီးဘူမှာလေဦးပြီးတဲ့စနစ်မျိုးပေါ့နော်။ indirect heated air ဆိုတဲ့စနစ်နဲ့ကျွန်တော်ပြီးရပါတယ်။နောက်ပဲဘူဆိုလဲအဲ့လိုပါပဲ။ဘီးဘူဒီဇိုင်းကတစ်မျိုးသုံးပါတယ်။နောက်ပြောင်းဆိုလဲကျွန်တော်ဘီးဘူဒီဇိုင်းကတစ်မျိုးသုံးပါတယ်။အဲ့အဲ့လိုနီးနဲ့ဒီနာလိုက်လို့ရပါတယ်။နောက်တစ်ခုကပဲဒီစိန်လို့ပဲမျိုးကြတော့ကျွန်တော်တို့အညာဒေသမြေလက်ပိုင်းနေမှာမိုးမှာဂျွန်ဇူလိုင်မှာသူတို့ကထွက်တယ်ဥမာဝေးတိုင်းအောင်လာပက်ဒီနေပြည်တော်တက်ကုန်းတို့ဒေသမျိုးတွေမှာမိုးဥကာလတွေမှာထွက်တဲ့အခါကျတော့တချို့ဆိုရင်မိုးမလွတ်ဘူးမလွတ်တဲ့အခါကျတော့ပဲဒီစိန်ကလှလှပပစိမ့်စိမ့်ဆူဆူလေးရှိရမှာစားအယောင်နေပြက်ပြီးတော့ချောက်မရပြုတ်မရနဲ့ဈေးကောင်းမရတော့ပဲနဲ့တောင်သူတွေမှာအရှုံးနဲ့ရင်ဆိုင်ရတွေနဲ့တွေ့ပါတယ်တောင်ဒေသဘက်မှာတော့ချင်းမောင်ဖာလာဆိုပြီးတော့ရှိပါတယ်။နောက်နမ်ဆန်ဘက်မှာဆိုလို့ရှိရင်ဂျင်းတွေကိုလည်း၆ပါတယ်။သူလည်းအလုံးလို့ရပါတယ်။ညုံသီးဆိုလို့ရှိရင်လည်းမိုးမလွတ်တဲ့ကာလတွေ၆လို့တွေးလို့ဖြစ်ခဲတဲ့အခါမျိုးကြရင်ဒီညုံသီးကအချိန်နဲ့တပြေးညီအမတန်မှုတက်လွယ်တာပေါ့နော်။အဲဒါမျိုးကြတော့ကျွန်တော်တို့ဒီဆိုလာတင့်လို့၆ခန်းစက်ဒီနဲ့ဇနီးတကျ၆ရင်မိုးစိတ်မဖြစ်တဲ့ညုံသီးတွေရအောင်ကျွန်တော်လုပ်ပြီးလို့ရပါတယ်။
ဦးမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှင်များခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့ဗန်နာရေးဝန်ကြီးစတီဗ်မနူချင်းကမြောက်ကိုရီးယားအစိုးရပေါ်အစ်တစ်ချမှတ်လိုက်တဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုကိုကြေညာလိုက်ပါတယ်။ဒီအရေးယူမှုဟာအန္တရာယ်များလာတဲ့လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုအထောက်ပံ့ပေးနေပြီးကင်ဂျုံအွန်းအစိုးရရဲ့တပတ်ရိုက်လှည့်ပြားပို့ဆောင်ရေးလှုပ်ဆောင်နေမှုတွေကိုပြစ်မှတ်ထားပြီးတော့ချမှတ်တာဖြစ်တယ်လို့ဝန်ကြီးမနူချင်းကပြောဆိုပါတယ်။ကျွန်တော်တို့ရဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုကပို့ဆောင်ရေးနဲ့ကုန်သွယ်ရေးကုမ္ပဏီတွေ၊တင်မောတွေတခြားကျွန်တော်တို့သိထားတဲ့မြောက်ကိုရီးယားအတွက်အလုပ်လုပ်ပေးနေတဲ့တတိပုဂ္ဂလတွေကိုပြစ်မှတ်ထားပြီးတော့လှုပ်ဆောင်တာဖြစ်ပါတယ် တိတိကျကျပြောရရင်ဒီဒဏ်ခတ်အရေးယူမှုမှာကုမ္ပဏီအဖွဲ့အစည်းပေါင်း28ခုသင်္ဘော28စီးနဲ့တတိပုဂ္ဂလတူပါဝင်တယ်လို့ပြောပါတယ်အခုနောက်ဆုံးအရေးယူဒဏ်ခတ်ပိတ်ဆို့မှုကမြောက်ကိုရီးယားအနေနဲ့ရေချောင်းလမ်းကိုအသုံးပြုပြီးတော့ဝေးလေချောင်းပတ်လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုထိထိရောက်ရောက်တားဆီးလိုက်တာဖြစ်ပါလိမ့်မယ်နောက်ပြီးအပီပီဆိုင်ရာရေပိုင်နက်ကတဆင့်ကုန်ပစ္စည်းတဲပို့မှုကိုကန့်တတ်လိုက်တာဖြစ်ပါတယ်မြောက်ကိုရီးယားကရေချောင်းလမ်းကိုအသုံးပြုပြီးတော့ဥပဒေနဲ့မညီတဲ့ကြောင်မီးသေးတွေလောင်စာဆီတွေတဲပို့နေပါတယ်ထတ်တိုးချမှတ်လိုက်တဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုဟာကင်ဂျုံအွန်းရဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးစနစ်တွေကိုအသုံးပြုဖို့ငွေရရှိနိုင်တဲ့လမ်းကြောင်းတွေကိုဖြတ်တောက်ပစ်စီမှာဖြစ်တဲ့ဖိအားပေးမှုတွေမှာအပါဝင်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာကမ္ဘာအနှံ့တယူပို့ဆောင်ရေးအကြံပြုချက်တစ်ခုကိုပါထုတ်ပြန်လိုက်ပြီးမြောက်ကိုရီးယားနိုင်ငံရဲ့ပင်လယ်ရေကြောင်းလမ်းကိုအသုံးပြုပြီးတော့လှုပ်ဆောင်နေတဲ့ဥပဒေနဲ့မညီတဲ့ဆောင်ရွက်မှုတွေဒီလိုပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုကြောင့်မြောက်ကိုရီးယားနဲ့ရေကြောင်းဆိုင်ရာကုလူဆက်ဆံမှုကြောင့်အန္တရာယ်ရှိတာတွေကိုဖော်ပြထားပါတယ်နောက်ပြီးတော့ဥပဒေမဲ့ကုန်ပစ္စည်းတွေကိုဖုံးကွယ်ပြီးမြောက်ကိုရီးယားလုပ်လေရှိတဲ့အတူအယောင်ကုန်ပစ္စည်းစည်းရင်းကိုလည်းဖော်ပြထားပါတယ်ကမ္ဘာနှံ့မှာရှိတဲ့တိုင်းပြည်တွေနဲ့ကုမ္ပဏီတွေဟာအမျိုးသားလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကချမှတ်ထားတဲ့ဒဏ်ခတ်ရေးယူပိတ်ဆို့မှုတွေကိုလိုက်နာဆောင်ရွက်မှုရှိမရှိဆိုတာကိုအမေရိကန်ပြည်ထောင်စုကစောင့်ကြည့်နေမှာဖြစ်ပါတယ်မြောက်ကိုရီးယားရဲ့ကုန်သွယ်ဆက်ဆံမှုပြုလုပ်နေတဲ့သူတွေဟာကိုယ့်အန္တရာယ်ကိုသတိထားကြပါလိမ့်မယ်လို့ဝန်ကြီးမနှုတ်ချင်းကပြောပါတယ်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးစနစ်ကိုအကူအညီထောက်ပံ့ဖြစ်စေတဲ့ဘဲကုမ္ပဏီမျိုးကိုမဆိုအမေရိကန်ပြည်ထောင်စုအတွင်းကဘယ်သူတဦးတယောက်နဲ့မှစီးပွားရေးလှုပ်ဆောင်ခွင့်မရှိစေရဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လမ်းညွှန်မှုကိုအမေရိကန်ပြည်ထောင်စုကကျင့်သုံးသွားမှာဖြစ်ပါတယ်။တိုင်းသူပြည်သားတွေဘလောက်ဆင်းရဲတွင်နေပြီးတော့ငတ်ပြတ်နေပါစေမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာကင်ဂျုံအွန်းကိုအာဏာဆက်လက်တည်မြဲစေဖို့ဆိုတဲ့ဥတီချက်တစ်ခုတည်းပဲရှိပါတယ်။အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်တွေနဲ့နေမီပိုင်တဲ့ပုံမှာချင်းချောက်နေတာကိုငုတ်တုတ်ထိုင်လက်ပိုက်ကြည့်နေမှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းမဲ့သွားပြီးတော့တကြော့ပြန်လည်မလာနိုင်တော့တဲ့အထိလှုပ်ဆောင်မှုတန်တိတ်ထန်ချမှတ်ထားပါတယ်။မြောက်ကိုရီးယားအစိုးရကိုအထောက်ပံ့ပေးနေတဲ့သူတွေကိုရည်ရွယ်ပြီးအခုနောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခတ်ရေးယူပိတ်ဆို့မှုဟာအမေရိကန်ကြိုးပမ်းမှုတွေကိုအားသစ်လောင်းရာရောက်မှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုကုကြော်ကြော်သိန်းကပြောပြမှာပ
ါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးမယ်လို့ဆုံးဖြတ်တဲ့ပေါ်အမေရိကန်စစ်ဖက်ထိတန်းတာဝန်ရှိသူတွေအံ့ဩတကြီးမဖြစ်ကြပေမဲ့မျော်လင့်ချက်တစ်ခုခုထားဖို့ကတော့သတိထားကြပါရစေ။ကာဝေးဝန်ကြီးဂျင်မက်တစ်ဆာတမရအင်ပြူတော်နဲ့ဆက်သွယ်ပြက်ရှိခဲ့ပြီးမြောက်ကိုရီးယားခေါင်းဆောင်ကတွေ့ဖို့ကမ်းလှမ်းတာကိုလက်ခံဖို့ဆုံးဖြတ်ချက်ချတာမှာပါဝင်ခဲ့တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကတောက်ကြနေမှာပြောပါရစေ။ဒါပေမဲ့လည်းမြောက်ကိုရီးယားနဲ့စကားပြောဖို့ဆုံးဖြတ်တဲ့အပေါ်အမေရိကန်ရဲ့ခိုင်မာတဲ့တန်တိထံပြော့သွားပြီလို့မှားယွင်းမယူဆတဲ့အကြောင်းစစ်ဖက်တာဝန်ရှိသူတွေကပြောပါရစေ။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထင်းရင်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ခိုက်မှုကြောင့်တာလီဘန်လက်နက်ကိုင်22ဦးကြာဆုံးသွားတယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကပြောပါတယ်။တပ်ထုတင်သွင်းကုန်တွေအပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်တင်ကြလိုက်တာကြောင့်ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပဋိပက္ခဖြစ်လာမယ်ရေးစိုးရိမ်မှုတွေတိုးလာနေချိန်မှာပဲအမေရိကန်ရဲ့အဓိကကုန်သွယ်ဘက်အာရှနိုင်ငံတချို့ကလည်းတောက်ကြနေမှာအပြင်းထန်တုံ့ပြန်ပြောဆိုကြပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်ရင်အမေရိကန်ကအဓိကစိုးရိမ်နဲ့တရုတ်ကအပြင်းထန်ကန့်ကွက်တယ်လို့ပြောသလိုဂျပန်ကလည်းနိုင်ငံဆက်ဆံရေးပေါ်ထိခိုက်နိုင်တယ်လို့သတိပေးပါတယ်။ဖိလစ်ပိုင်မှာမွတ်စလင်သဘောအုပ်စုတစုအနေနဲ့အဖွဲ့ငယ်လေးတွေခွဲပြီးလှုပ်ရှားလာတာကြောင့်ပြီးခဲ့တဲ့နှစ်5လကြာတိုက်ပွဲတွေပြီးနောက်ထပ်တိုက်ပွဲတွေပြန်ဖြစ်လာနေတာပေါ့ဖိလစ်ပိုင်အစိုးရတပ်ဖွဲ့တွေဘက်ကလည်းတုံ့ပြန်ပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်ဒါကတော့စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်ဆုမြတ်မှပါရှင်အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.